Welcome to the Voice of America in Burmese.
ကျမရှင်ညပါသည် VOA American တန်မြန်မာပိုင်းရဲ့2019ခုဇန်နဝါရီလ30ရက်ပုဂ္ဂိုလ်မြန်မာခင်တန်လွှင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line to meter 3240 48အပြင် VOA ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ကြောင်လွန်မှာအခုမနေ့ပိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးဆိုင်တဲ့အတူကြီးညာပေးပါပါဗင်နီဇွဲလားအတိုက်ခံခေါင်းဆောင်အပေါ်မှာကန့်တတ်မှုတွေမလုပ်ဖို့အတွက်ဗင်နီဇွဲလားအစိုးရရှေ့နေချုပ်ကိုအမေရိကန်အမျိုးသားလုံခြုံရေးအကြံပေးကတရိပ်ပေးလိုက်ပါတယ်တရုတ်အစိုးရရဲ့အကူအညီနဲ့တိဆောက်ဖို့အတွက်လုပ်နေတဲ့မြစ်ဆုံဆဲစီမံကိန်းကိုရပ်ပစ်ဖို့အတွက်မြန်မာယဟန်မကာဒီနယ်ချားလ်စ်ဘုကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်ဝင
်ဟုတ်ပါခင်ဗျအဲ့လိုသတင်းတွေပြီးနားဆင်ကြမယ်ထဲမှာဆိုလို့ရှိရင
်ဟိုဖက်ကြီးကိုပြင်ရေးကိုကော်မတီဖွဲ့ရဲ့အချက်လေးပါလိမပြောနဲ့ပေါ့နော်အဒီလိုမျိုးအဆိုတင်တဲ့အချက်ကိုတော့မှဟိုလက်မခံဘူးဆိုတဲ့အဲ့ဒီအဲ့သဘောမျိုးကိုပြတာပ
ါဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့ NLD ပါတီရဲ့ကြိုးပမ်းချက်ကိုစစ်တပ်ကိုယ်စားလှယ်တွေကပြက်ပြက်သားသားပဲလွှတ်တော်တွင်းငင်းဆိုခဲ့ကြတာနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းခဲ့မှာနားဆင်ရမှာပါရိုညာကလေးငယ်တွေအပါအဝင်ကဘာတပတ်ကဒုက္ခသည်တွေကိုကူညီဖို့ UNICEF အဖွဲ့ကအလှူခံနေတဲ့အကြောင်းနိုင်ငံရေးတမမှုတွေကြောင့်ဆွေးနွေးမှုတွေတိုးလာနေရတဲ့ဗင်နီဇွဲလားနိုင်ငံကနောက်ဆုံးချင်းတွေအကြောင်းနဲ့ဖွဲ့စည်းပုံပြင်ရေး NLD ရဲ့ကြိုးပမ်းမှုဘလောက်ထိလှုပ်ဖြစ်နိုင်မလဲဆိုတဲ့အင်ညာညတဲ့လေးလိုင်းထုတ်လွှင့်ချက်ပြန်လည်တင်ဆက်မှုကိုလည်းတော်တော်ရှင်များနားဆင်ကြဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ထိုက်တို့ကြီးညာကြပါလိမ့်မယ
်ဗင်နီဇွဲလားနိုင်ငံရဲ့အတိုက်ခံခေါင်းဆောင်ဟွမ်ကိုရီတို့ကိုနိုင်ငံတွင်းကနေထွက်ခွာဖို့မပေးဖို့အတွက်ဗင်နီဇွဲလားအစိုးရရှေ့နေချုပ်ကပြောကြားခဲ့တဲ့နောက်မှာဒီလိုလှုပ်ဆောင်မှုတွေနောက်ဆက်တွဲကြီးမားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုတန်ကဗင်နီဇွဲလားအစိုးရရှေ့နေချုပ်ကိုသတိပေးလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံကတရားမဝင်ရှေ့နေချုပ်ရဲ့သမရဟွမ်ကိုရဲချုပ်ပေါ်မှာချင်းချောက်မှုတွေကိုရှုံချကြောင်းမစ္စတာဘိုတန်ကသူ့ Twitter ကနေအင်္ကာနေ့မှာရေးသားပြောဆိုလိုက်တာပါ။ဒါအပြင်မစ္စတာကွန်ရီတို့ကိုထိခိုက်အောင်နဲ့ဒီမိုကရေစီကိုရော်မောင်းအောင်လှုပ်ဆောင်ဖို့အတွက်စူးစမ်းသူမှန်သမျှနောက်ဆက်တွဲအကျိုးဆက်ကိုခံစားမှာဖြစ်ကြောင်းလည်းပြောပါတယ်။တမရနီကိုလတ်စ်မာဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုဆန့်ကျင်တဲ့ဂွာရီဒိုရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးမှုတွေကိုအစိုးရရှေ့နေချုပ်တရက်ဝီလျံဆက်ကစတင်လှုပ်ဆောင်နေခြင်းမှာပဲမစ္စတာကွန်ရီရဲ့ငွေကြေးအကောင့်တွေကိုပိတ်ပစ်ဖို့ပါတောင်းဆိုခဲ့တာပါ။အခုလိုစုံစမ်းစစ်ဆေးရတာဟာပြီးခဲ့တဲ့ဒသင်းပတ်တုန်းကဂွာရီဒိုကသူ့ကိုယ်သူတေးဝန်တမရအဖြစ်နဲ့ကြီးညာခဲ့တဲ့နောက်ပိုင်းတိုင်းပြည်မငြိမ်းမသက်ဖြစ်လာတာနဲ့ပတ်သက်ပြီးစစ်ဆေးရတာဖြစ်ကြောင်းရှေ့နေချုပ်ဆက်ကပြောပါတယ်။ဂွာရီဒိုကတော့မဒူရိုစီကလည်းငြိမ်းချမ်းစွာအာဏာလွှဲပြောင်းမှုတွေရနိုင်တယ်လို့လွတ်လပ်တဲ့ရွေးကောက်ပွဲကိုပါကျင်းပနိုင်ခြင်းရှိပါတယ်လို့ CNN သတင်းဌာနနဲ့အင်ကာနဲ့မင်းမြန်ကမှပြောကြားခဲ့တာပါ
။တရုတ်ထုကစိုက်ဘာထောက်လန်းမှုနဲ့အဆင့်မြင့်နည်းပညာတွေခိုးယူနေတာကိုဖိအားပေးနိုင်ဖို့အမေရိကန်တို့အနေနဲ့မဟာမိတ်တွေကိုစီရင်ဖို့လိုအပ်နေတယ်လို့အမေရိကန်ကြီးကအရာရှိတွေနဲ့ကြွမ်းကျင်သူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲအခုလိုချင်းချောင်မှုမျိုးကိုအမေရိကန်ဘက်ကတံပြန်ကင်တွယ်ဖို့အတွက်အစစ်နဲ့ရှိမှုနဲ့စွန့်ရီတို့ကိုထင်ရှားတဲ့လွှတ်တော်အမတ်တွေကလည်းမေးခွန်းထုတ်ကြပါတယ်။တစ်ချိန်တည်းမှာပဲဟွာဝေလုပ်ငန်းကြီးရဲ့ဗန်ဒါရီးဆိုင်ရာအကြီးအကဲနဲ့လက်ခွဲလုပ်ငန်းအတော်များများအပေါ်ဗန်ဒါရီးအရာမမှန်မကန်ဆောင်ရွက်မှုအမေရိကန်ရဲ့ညာနာပစ္စည်းတွေကိုခိုးယူမှုတွေနဲ့ဆွဆွဲထားသလိုကမ္ဘာအကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့တရုတ်ရဲ့ဟွာဝေလုပ်ငန်းကြီးအပေါ်အမေရိကန်ပြည်ထောင်စုအစိုးရရှင်တွေကရာဇဝတ်မှုဆွဲချက်တွေထိလိုက်ပြီးနောက်မှာအခုလိုတိုက်တွန်းချက်တွေထပ်ပြီးထွက်ပေါ်လာဖြစ်ပါတယ်ဟွာဝေလုပ်ငန်းကြီးဘက်ကတော့ဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်။တရုတ်အစိုးရဘက်ကလည်းအစိုးရနဲ့စစ်တပ်အနေနဲ့စိုက်ဘာထောက်လန်းရေးတွေလုပ်နေတယ်ဆိုတာကိုညှင်းဆို့လိုက်ပြီးအမေရိကန်ရဲ့ဆွဆွဲချက်တွေကလုံခြံဖန်တီးထားတာလို့တုံ့ပြန်ထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကာလကြာရှည်ရင်းနှီးတဲ့မိတ်ဆွေဖြစ်တဲ့ရော့ဂျာစတုန်းကသူ့မှာအပြစ်မရှိကြောင်းအင်ကာနဲ့မှပြောကြားလိုက်ပါတယ်။သူက2016သမ္မတရွေးကောက်ပွဲမဲဆွယ်ကာလမှာအတိုက်ခံဒီမိုကရက်တစ်ပါတီကဝင်ရောက်ရွေးခံတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ရဲ့အီးမေးလ်တွေကိုဖောက်ချပြီးရွေးကောက်ပွဲထိခိုက်အောင်လုပ်ဆောင်မှုနဲ့ဆက်နွယ်ပြီးတော့ပြစ်မှုခွန်းမှုနဲ့ဆွဲချက်တင်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဖလော်ရီဒါနေမှာ FBI ထောက်လန်းရေးတွေဝင်ရောက်စီးနှင်းဖမ်းဆီးတာခံရတဲ့အသက်66နှစ်အရွယ်ရှိတဲ့စတုန်းကိုဝါရှင်တန်ကပြည်ထောင်စုတရားရုံးမှာပြစ်မှုငားမှုအတွက်ရုံးတံဆစ်ဆေးဖို့လုပ်နေပါတယ်။အဲဒီရုံးတော်မှာကလင်တန်အီးမေးလ်တွေကို WikiLeaks ကဖောက်ကြရမှာသူ့ရဲ့အခန်းကဏ္ဍအပြင် Trump နဲ့ Russia တို့ကြားဆက်နွယ်မှုရှိနိုင်ခြင်းနဲ့ပတ်သက်ပြီးတော့အဲဒီရုံးတော်မှာတက်တဲ့တွေကို จ้านามาဖြစ်ပါတယ်တက်တွေကိုကြောင်းဝင်နှောက်ရှက်မှုလွတ်တော်စုံစမ်းမှုနှောက်ရှက်မှုတွေနဲ့သူ့ကိုဆွဲချက်တင်ထားတာပါစတုံးကတော့သူကအပြစ်မရှိကြောင်းမကြခင်ရက်တွေတွင်ပြောဆိုနေပေမဲ့ရုံးတော်ကသူပြန်ထွက်လာစီမှာတော့ဘာမှပြောကြတာမရှိပါဘူးတရားရုံးပြင်မဲ့မှာတော့သူ့ကိုဖမ်းထားဖို့အတွက်အော်ဟိုပြောဆိုသူတွေရှိတယ်လို့သူ့ကိုထောက်ခံသူတွေကတော့သူ့အမှားတစ်စုံတည်းမလုပ်ခဲ့ဘူးလို့ပြောဆ
လို့အမေရိကန်မြို့သားထောက်လှမ်းရေးညွှန်ကြားမှုဒန်ကော့စ်ကအင်္ဂါနေ့မှာလွှတ်တော်အမှတ်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအပေါ်ကမ္ဘာတစ်လွှားကချင်းချောင်မှုတွေနဲ့ပတ်သက်ပြီးကြားနာတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာကော့စ်ရဲ့စမ်းစစ်သုံးသပ်ချက်ကိုတင်ပြတာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့ထုတ်လုပ်နိုင်စွမ်းကိုလုံးဝလက်လွတ်မဲ့ပုံမရှိကြောင်းဘာကြောင့်လဲဆိုတော့အစိုးရဆက်ပြီးရှင်းတန်းရက်တည်ဖို့နျူကလ িয়ার လက်နက်တွေကအရေးကြီးတဲ့အချက်အဖြစ်မြောက်ကိုရီးယားခေါင်းဆောင်တွေကရှုမြင်ထားတာကြောင့်ဖြစ်တယ်လို့လွှတ်တော်ကော်မတီကိုသူကပြောဆိုခဲ့တာပါအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကပြုစုတဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာလည်းပါတဲ့ဒီဆက်စစ်ချက်မှာတော့မြောက်ကိုရီးယားအစိုးရဘက်ကသူ့ရဲ့နျူကလ িয়ার လက်နက်တွေဆွန့်လွတ်သွားရေးဆိုတဲ့အမေရိကန်သမ္မတထရန့်ရဲ့ရင်မှန်းချက်အပေါ်မှာတန်လျက်ရှိကြောင်းလည်းပါရှိပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার အရေးဘာမှထိထိရောက်ရောက်မလုပ်ဘဲအမေရိကန်ရဲ့တန်းခတ်ပိတ်ဆို့မှုရှော့ချစေရေးဖိအားပေးတာမှာကူညီရဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကတရုတ်နဲ့တောင်ကိုရီးယားတို့ကိုဆက်သွယ်ဆောင်ရွက်နေတယ်လို့လည်းအစီရင်ခံစာမှာပြောဆိုထားပါတယ်ရှင်။
ဒီ American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုပီတာ32 kHz 9335တိုင်းဒိုပီတာ40 kHz 9483ညတိုင်းဒိုပီတာ48 kHz 6753ညဒုတိယနိုင်ဝက်မှာဆိုင်းလမီတာ190 kHz 3505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကမနေ့ခင်တင်တွေကိုဆက်လက်ကြီးညာနေပါတယ်ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်တဲ့အငင်းပွားပွဲရေရက်လက်စစ်စီမံကိန်းနဲ့ပတ်သက်ပြီးရှစ်ဆက်မတူပဲရက်ဆိုင်ပစ်ဖို့ကက်သလစ်ခရီးယန်ယဟန်မကာဒီနယ်ချားလ်စ်ဘူကဇန်နဝါရီလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အေရီမြစ်ဟာမြန်မာနိုင်ငံရဲ့မိခင်ကြီးဖြစ်တယ်လို့အင်အားကြီးသူတွေရဲ့လောဘကြောင့်ဒီမြစ်ကြောင့်အငြင်းကြရအောင်မဟုတ်ဘူးမလိုလားဘူးလို့ပြောကြလိုက်တာပါ။စိုက်ပျိုးရေးနဲ့အဓိကတက်မှုတွေမြန်မာနိုင်ငံမှာအေရီမြစ်ကြောင့်တခြားနေထိုင်ကြတဲ့နိုင်ငံလူကြီးတွေ80ရာခိုင်နှုန်းရှိနေတာဖြစ်ပြီးသူတို့ဟာလင်းရမ်းတဲ့တက်မွေးကြသူတွေဖြစ်ကြောင်းနဲ့မြန်မာလူလူရဲ့ရှင်တန်မှုကဒီမြစ်ကြီးကိုမှုခိုးနေရတာကြောင့်မထိခိုက်စေချင်ဘူးလို့ပြောပါတယ်။ဒီစီမံကိန်းကြောင့်မြစ်ဆောင်ဒေသမှာစတရမ်းမိုင်200လောက်ဟာရေပြင်ဖြစ်နေကြမ်းမှာဖြစ်တယ်လို့ရလာမဲ့ပြည်စစ်တပ်ဟာလည်းတရုတ်နိုင်ငံကို90ရာခိုင်နှုန်းရောက်ကြောင်းမှာဖြစ်ပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ဝန်ကြီးဌာနဝန်ကြီးဦးတောင်းထွန်းကလည်းပေါင်းကျင်ထိန်းသိမ်းလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံရတဲ့မြစ်ဆုံရေကာတာစီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားထိုးပေးရတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့နေပြည်တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါအရင်သမရဦးသိန်းစင်လက်ထက်2017ထဲကဆိုင်းရန်ထားခဲ့တဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းကိုအစီအစဉ်တိုင်းပြန်ဆဖို့တရုတ်နိုင်ငံဘက်ကဖိအားပေးပြောဆိုမှုတွေထွက်ခဲ့တဲ့နောက်မှာမြန်မာဘက်ကအခုလိုပြောတုံ့ပြန်ပြောကြားတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမတ်ကြီးကိုဆင့်ခေါ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အရှိတောင်အရှဆိုင်ရာဌာနကညွှန်ကြားရေးမှူးချုပ်မက်ဒီဒေဝါဟူစိန်ကအင်္ဂါနေ့နေ့ခင်းပိုင်းမှာဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမတ်ကြီးဦးလွင်ဦးနဲ့တွေ့ဆုံကြောင်းဒါကာထရီဘျူးမှာဖော်ပြပါတယ်။တိုက်ခိုက်မှုအတွင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပတ်သက်မှုရှိတယ်လို့ဆိုပြီးမြန်မာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကတာဝန်ရှိသူတွေရဲ့လက်လွတ်စပယ်မှာရင်ဆက်ဆွဲချက်လို့တုံ့နှုံထားပြီးဒါနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုဖို့မြန်မာသံအမတ်ကြီးကိုမေးမြန်းခဲ့တာလို့လည်းသတင်းမှာဖော်ပြထားပါတယ်။မြန်မာဘက်ကလုံးဝမမှန်ကန်တဲ့လှုပ်ကြံပြောဆိုချက်တွေလုပ်နေတာလို့လဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူမိုမန်ကနောက်ပိုင်းသတင်းထောက်တွေမေးမြန်းလာမှဖြေကြသွားပါတယ်။မောင်နှမမျိုးအနီးကနေဆက်မှတ်တိုင်အမှတ်41အနီးကရဲစခန်းတစ်ခုအပေါ်အကြမ်းဖက်ဝါရဇဲတိုက်ခိုက်မှုမှာဘင်္ဂလားဒေ့ရှ်ဘက်ကပတ်သက်မှုရှိတယ်လို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနတာဝန်ရှိသူတွေရဲ့တာဝန်မဲ့မှားယွင်းဆွတ်ဆွဲချက်တွေကိုအခြေခံပြီးမြန်မာမီဒီယာတချို့ကသတင်းတွေမှာတွေ့ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကစိတ်ပြက်လက်ပြက်ဖြစ်ရတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီဆွဆွဲချက်တွေကလုံးဝလှုပ်ကြံထားပြီးအခြေအနေမရှိတဲ့ဆွဆွဲချက်တွေဖြစ်တာကိုတွေ့ရတယ်။ အဲ့ဒီရက်တုန်းကဘင်္ဂလားဒေ့ရှ်ဘက်ကဘယ်အဖွဲ့မှနေဆက်ကိုဖြတ်ခဲ့တာမျိုးဘင်္ဂလားဒေ့ရှ်ဘက်ကနေပြစ်ခတ်ခဲ့တာမျိုးမရှိခဲ့ဘူးဆိုတာကိုလည်းကြေညာချက်မှတိတိပပပြောဆိုထားပါတယ်ရှင်။
အခုဝင်တဲ့ဆက်ရှင်နိုင်ငံပေါင်းနဲ့EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံထွက်ခေါ်ဖို့ချက်ထားတဲ့တတ်မှတ်ချက်တွေအတွက်EU ကအပြောင်းအလဲတွေလုပ်ပေးတောင်းဆိုဖို့သူစီစဉ်နေတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကဗြိတိန်လွှတ်တော်ကိုအင်ကာနေမှာပြောပါတယ်။EU ခေါင်းဆောင်နဲ့ပြန်လည်ညှိနှိုင်းမှုတွေလုပ်ဖို့လက်မခံတယ်လို့မလ၂၉ရက်ဗြိတိန် EU
ကနေထွက်ခွဲထွက်ဖို့ဝန်ကြီးချုပ်ရဲ့အစီအစဉ်ကိုအောက်လွှတ်တော်ကပြီးခဲ့တဲ့သတင်းနှစ်ပတ်မှာပွဲချခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဒီမိုကရက်ဘက်ကတုံ့ပြန်မိန့်ခွန်းကိုတော့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးနေရာဝန်ရောက်ရှင်းပြခဲ့ဘူးသူစွေစီအေဗရန်ကပြောကြားမှာဖြစ်တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်
အဆုံးရနိုင်ငံတကာထိတ်တန့်ရောက်တဲ့နေ့ကိုဒေါက်ခင်မြို့တဲ့နဲ့မတ်တင်ကြီးထိုက်သူအကျညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုကြားပါတော့မယ်ပထမဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်နဲ့စကြပါလေနီကိုလတ်ဒီမာရီโดသမရဦးဆောင်တဲ့ဒီဗင်နီဇွဲလားနိုင်ငံမှာအခုပြဿနာတွေတော်တော်လေးနဲ့တင်းတခြားနိုင်ငံရေးတက်မှမှုတွေရှိနေပါတယ်ဒီအတိုက်ခံကောင်းဆောင်ဟွမ်ဂွေးဒိုကိုနိုင်ငံတကာနိုင်ငံကနေပြီးတော့ထွက်ခွာခွင့်မပြုဖို့နိုင်ငံတော်တရားရုံးချုပ်ကိုဗင်နီဇွဲလားရှင်းနေကြကမနေ့တုန်းကပဲတောင်းဆိုလိုက်ပါတယ်။ဟွမ်ဂွေးဒိုရဲ့ဗန္ဒာရေးကိုလည်းပိတ်ဆို့ဖို့နဲ့စုံစမ်းစစ်ဆေးမှုတစ်ခုလှုပ်ဆောင်မှုရှင်းနေကြကတောင်းဆိုနေပါတယ်။ဗင်နီဇွဲလားကနောက်ဆုံးချင်နေတယ်ဘလို့ရှိလဲဆိုတာကြည့်အောင်ပါ။ဗင်နီဇွဲလားနိုင်ငံရဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုရဲ့အစိုးရကိုဆန့်ကျင်တဲ့လောရက်တွေနဲ့နိုင်ငံကဖိအားတွေအစိုးရကိုဝိုင်းပြီးတော့ပေးလာအောင်လုပ်နေတဲ့အတိုက်ခံကောင်းဆောင်ဟွမ်ဂွေးဒိုကိုပြည်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်နိုင်အောင်ရှင်းနေကြရုံးကိုလှုပ်ခွင့်ပေးဖို့နိုင်ငံတော်တရားရုံးချုပ်ကိုရှင်းနေကြတာရက်ဝီလျံဆက်ကအင်္ဂါနေ့နေ့တုန်းကပဲတောင်းဆိုခဲ့ပါလေသူအဓိကတောင်းဆိုတဲ့အချက်၃ခုကတော့အတိုက်ခံကောင်းဆောင်ဟွမ်ဂူအေးတို့ကိုဗင်နီဇွဲလားနိုင်ငံအတွင်းကနေထွက်ခွာခွင့်မပြုဖို့သူပိုင်ဆိုင်တဲ့အိမ်ချမ်းကြီးရောင်းဝယ်မှုတွေကိုပိတ်ပင်ဖို့နဲ့သူ့ရဲ့ဗန္ဒာရေးစီးရင်တွေအလုံးကိုပိတ်ဆို့ထားဖို့ပဲဖြစ်ပါလေ
En función de repito esta medida
အခုလိုကာကွယ်တားဆီးမဲ့လုပ်ငန်းတွေကအခြေခံဥပဒေအရရောတရားဥပဒေအရပါအကျုံးဝင်ပါလေအဲ့ဒါကြောင့်ရှင်းနေကြုံအနေနဲ့စုံစမ်းစစ်ဆေးမှုတစ်ခုလုဆောင်ဝင်ပြုဖို့လိုအပ်တဲ့အချက်လက်အားလုံးကိုဆက်ပြီးစုဆောင်ကောက်ယူခွင့်ပြုဖို့နိုင်ငံတော်တရားရုံးချုပ်ကိုတောင်းဆိုပါရစေ။ဇန်နဝါရီလ22ရက်နေ့ကစပြီးပြည်သူတွေနဲ့နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့လူအပ်တွေကိုရပ်ဆိုင်စေဖို့ရှင်းနေကြုံရုံးကိုလုဆောင်ဝင်ပေးရတောင်းဆိုပါရစေ
။ရှင်းနေကြုံဒါရိုက်ဝီလျံဆက်တောင်းဆိုနေတာကသမရမာဒူရိုအစိုးရဘက်ကပါနေတဲ့နိုင်ငံတော်တရားရုံးချုပ်ကိုပါအကျိုးစုံစမ်းစစ်ဆေးမှုတစ်ခုလည်းရှင်းနေကြုံဘက်ကလုပ်နေတယ်လို့ဆိုပါရစေ။ဒါပေမဲ့အတိုက်ခံကောင်းဆောင်ဟွမ်ဂူအေးတို့နဲ့ပတ်သက်ပြီးဘလို့ပြစ်မှုမျိုးကိုစုံစမ်းစစ်ဆေးနေတယ်ဆိုတာကိုတော့ရှင်းနေကြုံဆက်ကမပြောပါဘူးပြီးခဲ့တဲ့အပတ်တွင်းဟွမ်ဂူအေးတို့ကသူ့ကိုယ်သူကြားပြသမရဖြစ်ကြောင်းကြေညာခဲ့ပြီးတဲ့နောက်ပိုင်းမတည်ငြိမ်မှုတွေနိုင်ငံတွင်းပေါ်ပေါက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာလို့တော့ဆိုပါတယ်ဟွမ်ဂူအေးတို့ကတော့သမရမာဒူရိုကနေပြီးငင်းငန်းတဲ့အတွင်ကူပြောင်းမှုလှုပ်လာနိုင်လိမ့်မယ်လို့ယုံကြည်နေပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲတွေလည်းတဖြည်းဖြည်းချင်းကျင်းပနိုင်လိမ့်မယ်လို့ယုံကြည်နေကြောင်းနေ့တုန်းကထုတ်လွှင့်တဲ့ CNN ရုပ်မြင်သံကြားမှာပြောခဲ့ပါတယ်ဗင်နီဇွဲလားဆိုအပိုင်း PDVSA ရေနံကုမ္ပဏီကိုအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုလုပ်တဲ့အကြောင်းကြေညာပြီးတော့နောက်တည့်မှာပဲဟွမ်ဂူအေးတို့ကအခုလိုပြောခဲ့တာပါလက်ရှိသမ္မတမာဒူရိုကတော့ဗင်နီဇွဲလားနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအပြစ်တင်နေပါတယ်တနင်္လာနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့မာဒူရိုရဲ့ရုပ်မြင်သံကြားမင်းကွန်းထဲမှာတော့သူ့ရဲ့အတိုက်ခံတွေနဲ့ချိန်မြွေးနေရာမရွေးတွစ်ဆုံဆွေးနွေးနိုင်တယ်လို့ဆိုပါတယ
် Listo una vez más para en Venezuela en Trinidad y Tobago o donde
ni gela နိုင်ငံထဲမှာပဲလား Trinidad Tobago နိုင်ငံမှာလားဒါမှမဟုတ်ဘယ်နေရာမှာလဲအချိန်မရွေးနေရာမရွေး Venezuela တိုက်ခံတွေအားလုံးနဲ့တွစ်ဆုံဆွေးနွေးနေနိုင်မှုအစီအမင်းရှိနေပါတယ်လို့သမ္မတမာဒူရိုကစပိန်ဘာသာစကားနဲ့ပြောသွားခဲ့တာပါ American ပြည်ထောင်စုမျိုးသားလူညွန်ရေးချန်ပီဂျွန်ဘောလ်တန်ကတော့အတိုက်ခံကောင်းဆောင်ဟွမ်ဂူအေးတို့ကိုပဲဖြစ်ဖြစ်အမျိုးသားလွတ်တော်ကိုပဲဖြစ်ဖြစ်ထိခိုက်အောင်လှုပ်ဆောင်မှုမှန်သမျှကိုကြီးမားတဲ့စော်ကားမှုအဖြစ်ယူဆမှာဖြစ်ပြီးဒီလောက်ရတဲ့အတွက်ထူးခြားတဲ့တုံ့ပြန်မှုတွေကြုံရလိမ့်မယ်လို့သတိပေးထားပါတယ်။ဟွမ်ဂူအေးတို့ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်အမေရိကန်ပါဝင်နိုင်ငံတော်တော်များများကထောက်ခံနေကြတာပါ။ဥရောပသမ္မတကလည်းစနေနေ့နောက်ဆုံးထားပြီးတော့ဗင်နီဇွဲလားမှာရွေးကောက်ပွဲတွေကျင်းပရေးတိုက်တွန်းနေပါတယ်။လက်ရှိသမ္မတမာဒူရိုအစိုးရကတော့ရုရှား၊တရုတ်၊အီရန်နဲ့ကျူဘာအပါဝင်နိုင်ငံတချို့ကဆက်ပြီးတော့ထောက်ခံနေကြပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့ဗင်နီဇွဲလားစစ်တပ်အနေနဲ့ပြည်သူ့ဘက်မှရက်တည်ရေးငြင်းငြင်းနဲ့တောင်းဆိုမှုတွေကိုအချိန်နှစ်နာရီကြာပြုတ်လို့ဖို့ တက်ခံကောင်းဆောင်ဟွမ်ကွေးတို့ကတိုက်တွန်းထားပြီးတော့စနေနေ့ကြရင်လဲသမရမာဒူရိုအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုပြည်တွင်းပြည်ပမှာကျင်းပါကြဖို့တိုက်တွန်းထားပါလေအခုနိုင်ငံတကာသတင်းတွေအစ်တလက်နားပြီးတော့မြန်မာသတင်းကိုစပါမယ်စစ်တပ်ကိုယ်စားလှယ်အားလုံးကကန့်ကွက်ခဲ့ပြီးမယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့စည်းပုံအာဏာရ NLD ပါတီကနေ့တုန်းကအရေးကြီးအဆိုတင်သွင်းချက်ကိုပြောင်းစွတ်တော်မှာတည်ပြလိုက်ပ
ါတယ်အခုလိုအာဏာရပြီး3နှစ်ကျော်ကြာမှဖွဲ့စည်းပုံဥပဒေပြင်ဆင်ရေးလွှတ်တော်မှာ NLD ပါတီကအပါတိကဆက်တင်ပြီးတော့ကြိုးပမ်းရတာဘာကြောင့်လဲဆိုတဲ့အကြောင်းမိုင်းအင်ဂျင်နီဆက်ပြီးတော့ပြောပါလိမ့်မယ်ဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီတရက်ဖွဲ့စည်းမယ်အရေးကြီးအဆိုကိုအင်္ဂါနေ့ကနေပြီးတော့ပြည်ထောင်စုလွတ်တော်စည်းဝေးပွဲတွင်မဲခွဲဆုံးဖြတ်ရာမှာထောက်ခံမဲ3ရာ96နှစ်တုံးမုံတပုံရဲ့ထောက်ခံမဲ
ရရှိခဲ့တာကြောင့်ဒီအဆိုကိုလွတ်တော်မှာဆက်ပြီးတော့လက်ခံဆွေးနွေးသွားမှာဖြစ်ပါတယ်။နှစ်ထောင်စငါးခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ
့ချုပ်အနေနဲ့အခုလိုသုံးနှစ်ကြာကအခုချိန်မှလုပ်ရတလားဆိုတော့အမျိုးသားတော့ရှိရပါဘူး။ဆစ်ဆောင်ကဒီပြောထားတဲ့မြစ်စုံစယ်စီမံကိန်းကိုပြန်စာရေးတရုတ်ဖီအားပေးမှုကိုမြမအစို
းရကခံရချိန်ပေါ်နော်။နောက်ပြီးဒီမြမတပြည်လုံးကလည်းဒီစယ်စီမံကိန်းကိုအပြင်းထန်ကန့်ကွက်နေတဲ့ချက်ပေါ်မှာထပ်ပြီးရှင်းပြလို့ရမလားရှင်။ဘလော့တီစစ်ဆန်မှုရှိတယ်ဆိုတော့အခုဒီနည်းဆုံးကြီးကတာကိုဒီလောက်မကြီးဝဲ့အဲ့နေရဲ့ဒါတဲ့လုံသွားမယ်ဆိုတဲ့ဟာလေးဒုက္ခဆိုတဲ့ဟာဒီ။အဲ့ဒီအဆင့်ထိတိုးတာလေဆိုတော့ဒီပြည်ရဲ့ဖြစ်အားကလည်းလူတရားမှကြီးကြီးမားမားတဲ့အချိန်မှာလည်းကျွန်တော်ကြည့်သွားလာတော့လက်ရှိမြေဆုံးရေးကာတာမလုပ်ဘူးဆိ
ုတဲ့အပိုင်းနဲ့ရှိတယ်ဒါကြောင့်မို့ဒီရုပ်ဆောင်ရေးကာတာကိုဒီဟာလွဲတဲ့ပုံစံမျိုးနဲ့လုပ
်သလားဆိုတဲ့ဟာကိုလည်းကျွန်တော်ကတကယ်ချစ်မိပါတယ်တဖက်မှာတော့2006ရွေးကောက်ပွဲတုန်းကပေးခဲ့တဲ့ကတိကိုNLD အနေနဲ့အကောင့်ထဲပေါ်တယ်ဆိုတာပြကျင်တဲ့သဘောတွေ့ရတယ်လို့တတင်းစာစရာဥစီတူအောင်မြင့်ကမြင်ပါတယ်အဲ့ဒါပေမဲ့အခုကသွားတဲ့ဆိုတာကတော့ဟိုသင်္ကေတရရရှင်တော့အချောင်းမီမျိုးဖြစ်နိုင်တာ
ပေါ့နော်ပြည်သူတွေလည်းအမေးတွေအများနဲ့ဘယ်လိုများဖြစ်နိုင်နောက်ဒေါသရှိကြီးကိုယ်တိုင်လည်းရှင်းပြမယ်ကြီးရမှာဖြေခဲ့တော့အဲ့လိုမျိုးဟိုရွေးကောက်ပွဲတတိကိုဟိုသူလုံးနေပါတယ်ဆိုတာပြဖို့ရှင
်သွင်းတယ်လို့အဲ့လိုလည်းထင်တာပေါ့မင်းကပြည်ထောင်စုလွတ်တော်မှာ NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဥအောင်ကြီးညိုရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုတင်သွင်းတာကိုလက်မခံဘူးဆိုတဲ့အဲ့ဒီအဲ့ဒီသဘောမျိုးပြလာပါဥမာဒီနေ့လွတ်တော်ရဲ့သဘောအရဆိုရင်နေ့တွေတိုင်းနောက်မှာဒီကနေ့ပတ်သက်လို့ကြီးညာချက်ထုတ်တယ်လွတ်တော်နာကအနေပြီးတော့မှအထုတ်တဲ့ကြီးညာချက်ထုတ်တာပဲရှိသေးတယ်လေသူကတကယ်လည်းဟိုအဆိုးလက်ပြင်တာမဟုတ်အဆိုးတင်တဲ့ဆိုတာလည်းဖွဲ့စည်းပုံပြင်ဖို့လည်းမဟုတ်ဘူးကော်မတီဖွဲ့ဖို့ပဲအဲ့ဒီချိန်ထဲကစပြီးတော့ကောင်းကြတာအစိုးရကောင်းကြတာအဲ့တော့ဒီလိုမျိုးကြိုပြီးတော့မှဒီကောင်းကြတာတွေပါပြီးကြည့်ပြအဖြစ်ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ရင်ဟိုတက်မလို့ပကဟိုသိပြီးတော့မှဒီပြောရတော့အပြင်မှာတော့ပြောတာပေါ့နော်သူတို့လည်းသဘောထားရှိပါတယ်ဘာညာလွတ်လွတ်လပ်လပ်မှာဟိုလုတ်ပုံကိုင်ပုံတွေကြီးလိုက်ရင်ဖွဲ့စည်းပုံပြင်ရေးကိုသိပြီးတော့မလိုလားဘူးဆိုတ
တက်တော်သားကုစလဲရီအဓိကကန့်ကွက်ရတဲ့အကြောင်းရင်းကတော့ NLD လွှတ်တော်ကုစလဲရီဘက်ကဖွဲ့စည်းပုံပြင်ဆင်ရေးလုပ်ကိုင်ပုံဟာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ညီညွတ်မှုမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကလွှတ်တော်စည်းဝေးပွဲမှာပြောသွားပါတယ်။ NLD ဘက်ကလည်းလုံထုံးလုံနီးဥပဒေနဲ့အညီအရေးကြီးအဆိုကိုတင်သွင်းတာဖြစ်တယ်လို့ NLD အမျိုးသားလွှတ်တော်ကုစလဲဒေါက်တာမြတ်ညာနာဆိုကလွှတ်တော်စည်းဝေးမှာပြန်လည်ခြေပါခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ချူတူပါခင်ဗျာ။အခုတစ်ခါမြန်မာရေးနဲ့တိုင်းနာတစ်ခုထိဆက်ဆက်တဲ့တဲ့ပုံကိုကြားပါမယ်။ပြိပခတွေသဘောဘေးအန္တရာယ်တွေနဲ့တခြားအရေးပေါ်အခြေအနေတွေကြုံတွေ့နေရတဲ့နိုင်ငံပေါင်း59နိုင်ငံကကလေးငယ်42တန်းအပါဝင်လူပေါင်း83တန်းကိုအသက်ကယ်ထောက်ပံ့နိုင်ဖို့ဒေါ်လာ 3.9 ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂကလေးငယ်ရမုံဖွဲ့ UNICEF ကပန်ကြားလိုက်ပါတယ်ဒီငွေကြေးပမာဏဟာတမိုင်းမှာအများဆုံးအလူခံမှုလည်းဖြစ်ပါတယ်ဒီထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအပါဝင်သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းဝိုင်းအတွက်လည်းဒေါ်လာတန်း152ဒါတမငါးတန်းပါဝင်လို့ဆိုပါတယ်ဒီကြောင့်မတ်တကီတိုက်ပြောပြပါလိမ့်မယ
်ဟုတ်ကဲ့ပါရှင်ဒီနေ့ကကလေးငယ်များအခွင့်အရေးဆိုင်ရာစာချုပ်ရဲ့230ပြည့်နှစ်လည်းဖြစ်ပါတယ်ဒါပြင်ခု2019ခုနှစ်ဟာဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းစစ်ဖြစ်မှုပိုများလာတဲ့နိုင်ငံတွေနဲ့ပြည်ပခန့်တွေအရှိန်မြင့်နေတဲ့နှစ်တစ်နှစ်လည်းဖြစ်တယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပါတယ်ပြိပခါကြောင့်ဒါမှမဟုတ်လေသဘာဝဘေးဒဏ်ကြောင့်တက်ရောက်ရတဲ့ကလေးငယ်က34တန်းကျော်ရှိနေပြီးအကျန်းဖက်မှုတွေဆင်းရဲမွတ်တေမှုတွေစိတ်ဓာတ်ရရမှုအဆင်းကကြောက်မက်ဖွယ်ကောင်းလောက်အောင်ကြုံတွေ့နေရချိန်မှာအကာအကွယ်ပေးမှုနဲ့အသက်ကယ်ကူညီထောက်ပံ့မှုကလည်းသိမ့်မရကြဘူးလို့ UNICEF ကပြောပါတယ်အခု2019ခုနှစ်အတွက်ရန်ပုံငွေဒေါ်လာ 3.9 ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကကဘာတလွားကိုပန်ကြားလိုက်ပါတယ်ဒီလိုပန်ကြားလိုက်တဲ့အထက်မှာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံနေကြရတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်လည်းပါဝင်ပါတယ်ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူး Manuel Fontaine ကအခုလိုပြောပါတယ်
From Bangladesh, we are requesting about $150 million, slightly more than $150 million to be able to...
Bangladesh ပဲကကျွန်တော်တို့ကိုဒေါ်လာ350ပန်ကြားထားပါတယ်။ဒေါ်လာ350ကျော်လောက်ဖြစ်မယ်လို့ထင်ပါတယ်။ဒါကဒုက္ခသည်ကလေးငယ်တွေအတွက်တင်မဟုတ်ဘဲသူတို့ကိုလက်ခံထားတဲ့တိုင်ဝမ်အတွက်ပါပါပါတယ်။ဒါကအရေးကြီးပါတယ်။ Bangladesh နိုင်ငံကဒီဒုက္ခသည်တွေရောက်လာတဲ့နေရာကအရင်ကတည်းကအကျပ်သေးတွေရှိနေတဲ့နေရာပါ။အဲ့ဒါကြောင့်လက်ခံထားတဲ့တိုင်ဝမ်ကိုတတ်နိုင်တဲ့လောက်ကူညီသွားမှာပါ။
တချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ရဲ့အမှုဆောင်ဒါရိုက်တာ Henrietta Fo ကလည်းရိုဟင်ဂျာတွေထိုင်းပြန်နိုင်တဲ့အခြေအနေမျိုးဖန်တီးပေးဖို့မြန်မာဆွေရကိုတင်းင်းလာနေမှာတိုက်တွန်းပါတယ်။ဒါ့အပြင်လက်တွေ့အခြေအနေမှန်တွေကိုသိရဖို့ရခိုင်ပြည်နယ်ကိုလည်းတွားရောက်နေတဲ့အကြောင်းကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးManuel Fontaine ကအခုလိုပြောပါတယ
်။ Our executive director is right now in Rakhine state actually.
ကျွန်တော်ရဲ့အမှုဆောင်ဒါရိုက်တာကလည်းအခုရခိုင်ပြည်နယ်ကိုရောက်နေပါတယ်။မြန်မာနိုင်ငံတွင်းကကျွန်တော်တို့အစီအစဉ်တွေနဲ့အခြေအနေအမှန်တွေကိုလေ့လာမှာပါ။နိုင်ငံတွင်းကပြည်ပကတွေဆက်ပြီးရရှိနေတဲ့နေရာတွေလည်းပါပါတယ်။ဒုက္ခသည်တွေအနေနဲ့ဘေးအန္တရာယ်ကင်းကင်းလုံခြုံစိတ်ချမှုရှိရှိနဲ့ပြန်နိုင်မဲ့အခြေအနေမျိုးဖြစ်လာတဲ့အထိကျွန်တော်တို့ဘက်ကတတ်နိုင်ဆုံးထောက်ပံ့သွားမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရှိသူတွေကိုကူညီသွားမှာပါ။
မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်3,000ကျော်မှာကလေးငယ်က4,000ပါဝင်တယ်လို့ UNICEF ကဖော်ပြပါတယ်။2019ခုနှစ်ပြည်ပခနောက်ပိုင်းထွက်ပြေးကြရတဲ့ရိုဟင်ဂျာတွေအပါအဝင်အရင်ကရှိနေနေပြီးသားရိုဟင်ဂျာလူရေစုစုပေါင်း 1.2 တန်းကျော်နဲ့သူတို့ကိုလက်ခံထားတဲ့အတိုင်းအဝိုင်းအတွက် UNICEF ကအသက်ကယ်အကူအညီတွေတိုးချဲ့ဆောင်ရွက်နေတာပါ။လူပေါင်း 38,000 အတွက်တောက်ရည်ဒဏ်ရရှိရေးရိုဟင်ဂျာကလေးငယ် 34,509 ယောက်အတွက်အခြေခံပညာသင်ကြားခွင့်အသက်5နှစ်အောက်ကလေးငယ် 2,000 ကိုတော့အစာအာဟာရမပြည့်မီမှုကိုကူတာပေးနေသလိုအသက်တစ်နှစ်နဲ့အထက်လူပေါင်း 23,000,5495 ဦးတို့ကိုတော့ကာလာဝမ်းရောဂါကာကွယ်ဆေးတောက်ဆေးပြားတွေပံပိုးဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီနှစ်အတွက် UNICEF ကပန်ကြားထားတဲ့ရန်ပုံငွေရဲ့88%ကပြည်ပခန့်တွေကြောင့်ဖြစ်ရတဲ့လ လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေအတွက်ဖြစ်တဲ့လို့လဲယူနီဆက်ရဲ့ရေးပေါ်စီမံခန့်ခွဲမှုညွှန်ကြားရေးမှူးကပြောပါတယ်ရှင်။
လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၈ဦးနဲ့သူတို့ကိုကမ္ဘောပေါ်တဲ့ထိုင်းနိုင်ငံသားတဦးကိုထိုင်းမြန်မာနယ်စပ်မှာဇန်နဝါရီလ၂၈ရက်နေ့တုန်းကထိုင်းအာဏာပိုင်တွေကဖမ်းလိုက်ပါတယ်။လူကုန်ကူးခံရသူတွေကတချို့ပျောက်ဆုံးနေလို့မဲ့လို့လဲထိုင်းအာဏာပိုင်တွေကဆိုပါတယ်ဒီအကြောင်းထိုင်းချီဆိုင်ဗီဒီယိုသတင်းတော့မအေးမှာဆက်ပြောပါလိမ့်မယ်။ထိုင်းမြန်မာနယ်စပ်ရနောက်ခရိုင်ဟာ ကျွန်တော်တို့ကလူမောင်ကိုဂိုင်းကြီးဟာကော့တောင်းကနေဆက်လီငယ်ရီနဲ့ရနောင်းကိုကျော်ပြီးစုတ်ဆန်ရန်ခရိုင်အထိလာဖို့နေကြတယ်ဆိုပြီးထိုင်ရနာပိုင်းကြီးကဆိုပါတယ်ကာလမနဲ့အနီးဆုံးမြစ်လက်တက်မှာဆက်လီတွေကိုရက်ပြီးကားနဲ့တဆင့်တဲတဲ့နီးနဲ့မြန်မာနိုင်ငံသားတွေကိုလူကုန်ကူးနေကြတာပါ မြန်မာနိုင်ငံကော့တောင်းကနေဆက်လီနဲ့မြန်မာနိုင်ငံသားတွေကိုတင်ပြီးကန်းနဲ့အနီးဆုံးကျွန်းတွေကနေဖက်မောင်းလာနေတယ်ကားသုံးစီးနဲ့လာတဲ့မဲဆိုတဲ့သတင်းကိုနေကြားဆောင်တက်၄တင့်၅ကကြိုပြီးတော့သတင်းရထားလာကြောင်းဇန်နဝါရီလ၂၈ရက်နေ့ကပိတ်ဆို့ဖမ်းဆီးခဲ့တာဆိုပြီးထိုင်ရနာပိုင်းကပြောပါတယ်သတင်းရထားတဲ့နေရာတွေကိုထိုင်ရနာပိုင်းကအဖွဲ့၃ဘွဲ့ခွဲပြီးပိတ်ဆို့စစ်ဆေးနေချိန်မ ဒီနိုင်ငံသားအသက်30လေးနှစ်အရွယ်နိုင်ယူစုကိုဖရန်စစ်စစ်စီနေတဲ့အကြောင်းကာနစီကတော့လွတ်မြောက်သွားတာမဖြစ်နိုင်ပဲအာနာပိုင်နေရဲ့ဖရန်စစ်မှုကြောင့်တော်ရဲမှာပေါ်အောင်နေတာဒါမှမဟုတ်လူတွေကိုမတဲတော့ပဲနောက်ဆုတ်ပြန်လှည့်သွားတာဖြစ်နိုင်တယ်ဆိုပြီးထိုင်နာပိုင်နေကပြောပါတယ်ဒီအတွက်နောက်ထပ်လူကုန်ကူးခံရသူတွေကိုဆက်လက်ရှာဖွေနေတယ်လို့လည်းပြောပါတယ် ထိုင်းနိုင်ငံကိုလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားအရေးအတွက်ကိုအတိအကျမသိနိုင်ဘူးဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံတမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ်ကျွန်တော်တို့အားလုံးပေါင်းမယ်ဆိုလို့ရှိရင်ထောင်ကနန်းနီးပါးကိုရောက်နေပြီဒီထဲမှာဗနယောက်ကဘလောက်လွတ်သွားတယ်ဆိုတာကျွန်တော်တို့မသိဘူးဗလန်တယောက်ဒီမလေး
ဟိုဝန်ဆောင်မှုပေးတာလေနောက်ပြီးတော့ဆက်နွယ်ပြီးတော့မှခုနပြောတဲ့စီရတဲ့ဟာတွေရှိတာ
ဇန်နဝါရီလရဲမှာလူကုန်ကူးခံရသူတွေကိုတယ်ဆောင်လာတဲ့ကားတစ်စီးတိမ်းမောက်ပြီးမြန်မာလေးဦးတေဆုံးခဲ့တယ်လို့19ဦးဒဏ်ရာရခဲ့ပါတယ်ဒီအမှုနဲ့ပတ်သက်လို့လဲထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးကလူကုန်ကူးမှုတားဆီးနေနေရေးအဖွဲ့တွေကပူးပေါင်းပြီးလူကုန်ကူးသူတွေကိုခေါ်ယူစစ်ဆေးမှုတွေလုပ်နေပြီလို့လဲဦးမင်းဦးကပြောပါတယ
်ပတ်သက်တဲ့လူတွေကိုဦးစားခေါ်ယူစစ်ဆေးနေပြီပမာဏအချမ်းနေပြီးတော့ပို့တယ်သူကဘက်ကဖမ်းဆီးရေးကြတော့လူကုန်တားပေါ့ကျွန်တော်တို့ပမာဏကလေဖမ်းတဲ့အချမ်းဒီဘက်ကစုံမဘက်ကအနာမယ်နဲ့ပေါင်းပြီးတော့အဲ့ဒါကို
2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေအစိုးဆုံးအဆင့်TR3 ကိုရှော့ချသတ်မှတ်ခဲ့ပါတယ်အခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပကြော်ရေးဆိုင်ရာအနေအဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းသတ်မှတ်ထားစေဖြစ်ပါရဲ့ရှင်
အဲ့ဒါကတော့ထိုင်းမြန်မာနယ်စပ်မှာဇန်နဝါရီလ28နေ့တုန်းကမြန်မာနိုင်ငံသား10ဦးလူကုန်ကူးခံရတဲ့ကိစ္စနယ်စပ်ကနေပြီးတော့မအေးမှာသတင်းပေးပို့ထားတာဖြစ်ပါတယ် VOA American တန်ရဲ့ပို့ထုနဲ့မနက်ခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်မှာလဲဒီတိုက်ရိုက်အင်္ဂါညတိုက်ရိုက်နေ့လိုင်းဆွေးနွေးချက်ကိုဆက်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီအမေရိကန်တံမြန်မာပိုင်းက2019ခုဇန်နဝါရီလ30ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ရဲ့ Facebook စာမျက်နှာကလည်းအခုထုတ်လွှင့်ချက်တွေကိုအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်ခင်ဗျာ။အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုလို့ရှိရင
် NLD အစိုးရဟာခံစစ်ကြီးပဲဖြစ်နေတယ်။ဒီဝါကြီးမှာပဲဒီနိုင်ငံကြီးမှာပဲဖြစ်တဲ့အကုန်ဆန်းစင်ရတပွေးလိုက်ဖြူကြည့်နေရချီရနေပြီးတော့ပေါ်လုံးတကားနဲ့ပြောရတော့ကောင်တာအတက်
မြန်မာနိုင်ငံရဲ့ဒီဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့ NLD ပါတီကကြိုးပမ်းနေတာနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိထိရောက်မှုတွေရှိနိုင်မလဲလာလာဘလို့ရှိမလဲဆိုတဲ့ကိစ္စဆွေးနွေးထားတဲ့အင်္ဂါညဒဲလီလိုင်းဆွေးနွေးကံပြန်လည်တင်ဆက်မှုကိုမကြာခင်နားဆင်ကြရတော့မှာပါအမေရိကန် EDM အသုံးနှုန်းဒီကိုလည်းကြားဖို့ရှိပါတယ်အခုလောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်အပြည့်ဦးကျော်စံတန်နဲ့ဒေါ်လာတန်တို့တင်ပြကြပါလိမ့်မယ်
ဆောင်ရနိုင်တဲ့စစ်ပွဲဆွဲကောင်းစနဲ့မဲဆာမီယရီဒါရဲ့ဆောင်မကိုဒကာထရီဗျူးမှာဖတ်ရပါတယ်။အလင်းမြန်နီကလန်ရဲ့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထနာဇူရီကိုနိုင်ငံတကာအသံကသတိထားနှုတ်ကြရဖို့လိုတယ်လို့ဆိုက်ပြီးမြန်မာဟာဘင်္ဂလားဒေ့ရှ်ကိုစစ်တိုက်ဖို့ပြင်ဆင်နေတယ်လို့သူယူဆပါတယ်။မြန်မာနိုင်ငံမှာစီးရင်အား၄သိန်းရှိပြီးသူတဲ့လူကြီးရဲ့သုံးစားကျော်တဲ့ဘင်္ဂလားဒေ့ရှ်မှာတော့စစ်သား၂သိန်းသာရှိတယ်။ Google Satellite မြေပုံကနေကြည့်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာဘက်ကစစ်အာတီဆောင်နေရာကိုတွေ့ရတယ်လို့လည်းဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်တပ်ဟာကမ္ဘာညဉ့်ညာရေးတာဝန်ထမ်းဆောင်တဲ့နေရာမှာနာမည်ကောင်းပေမဲ့ကျူးကျော်စစ်ပွဲမကြုံဘူးပါဘူးတဲ့။မြန်မာစစ်တပ်ကတော့တိုင်းပြည်ကိုဆယ်စုနှစ်နဲ့ချီပြီးရဲစဲအုပ်ချုပ်လာခဲ့တယ်။ရိုဟင်ဂျာတွေကိုရဲစဲတိုက်ခတ်ခဲ့တယ်လို့ဆိုထားပါတယ်။စိုးရိမ်ရတဲ့ဒီလူတွေကိုလူသားရှုထောင့်ကစုမြင်ပြီးသူတို့ရဲ့ဒုက္ခဆုံးခန်းတိုင်စီရေးအများဆုံးကြိုးပမ်းတင်တယ်လို့လည်းရေးပါတယ်။တကယ်လို့မြန်မာကဘင်္ဂလားဒေ့ရှ်ကိုတိုက်လာခဲ့ရင်နောက်ထပ်အရေးကြီးတဲ့ဂရက်တွေရှိတာနဲ့လည်းအပါတိုင်းရေးပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာစီးရင်အားတည်ဆောက်ရေးအုံကြွမှုကြီးဖြစ်လာပြီးအရေးကြီးတဲ့ပညာရေးကျန်းမာရေးရင်းနှီးမြှုပ်နှံမှုတွေကျော်ဆင်းသွားနိုင်ပါတယ်။မြန်မာကိုတိုက်ပယ်လို့အမည်ခံတဲ့အကြမ်းဖက်အစွန်ရောက်အဖွဲ့တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာအများအပြားပေါ်ပေါက်လာနိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ပြည်သူတွေကအစ္စလာမစ်ပါတီတွေကိုထောက်ခံပြီးဘင်္ဂလားဒေ့ရှ်တဲကတခြားလူငယ်စုတွေဘာသာကြားတွေကိုလက်တုံးပြန်လာမျိုးတွေဖြစ်လာနိုင်တယ်လို့ဘာသာရေးနဲ့ကင်းရှင်းတဲ့ဘင်္ဂလားဒေ့ရှ်အစိုးရပြုတ်ကြပြီးအစ္စလာမစ်အစွန်းရောက်တွေမလွှဲမစေအချိန်ကောင်းလာနိုင်ပါတယ်တဲ့။ဒါအပြင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေလည်းပဲပုံပြီးလုံခြုံစိတ်ချတဲ့နိုင်ငံတွေစီကူးသွားလိမ့်မယ်လို့ဆိုထားပါတယ်။အဲမြန်မာဘက်မှာကြာပြန်တော့မြန်မာစစ်ကောင်းဆောင်တွေအမှားတွေကိုဆက်လုပ်လာမယ်။ဘင်္ဂလားဒေ့ရှ်ကိုတိုက်ဖို့အကြောင်းပြပြီးလက်နက်တွေပိုဝယ်ယူရင်းသူတို့အကျိုးအမြတ်တွေရမယ်။ဒေါက်တာဆန်းစုကြည်လက်အောက်မှာကိုမှင်းမှင်းကြာဆင်းတဲ့ဒီမိုကရေစီပုံမဆွေးဆုပ်ကြဆင်းသွားမယ်။စီပွားရေးဒဏ်ခတ်မှုတွေပြန်ရောက်လာပြီးမြန်မာပြည်သူတွေအဖက်ဖက်ကထိခိုက်နစ်နာရမယ်လို့ရည်တထားပါတယ်။လူရေစုစုပေါင်း1200လောက်ရှိတဲ့ဒီနှစ်နိုင်ငံရဲ့နေဆက်ဒေသဟာတောင်အာရှဒေသမှာအစိမ့်ဆုံးဆုံးဒေသဖြစ်ပြီးတော်ရင်စင်အကောင်4000ကျော်လက်ရှိနေပါတယ်တဲ့။စစ်ပြင်းဒါတွေအလုံးပြည့်စည်သွားမှာဖြစ်ပါတယ်တဲ့။လူသားအလုံးအတွက်လူခွင့်အမတ်ခွင့်ရဲ့ရှိရေးဟာဒီမိုကရေစီအတွက်အခြေခံလိုအပ်ချက်ဖြစ်ပေမဲ့ဒီမိုကရေစီတစ်ခုတည်းနဲ့တော့လူသားအလုံးလူခွင့်ရစီရမယ်လို့အမခန့်ရဲ့မပေးနိုင်ဘူးစသဖြင့်ရေးသားထားပါခင်ဗျာ
မြန်မာစုရအနေနဲ့တရုတ်ဆောက်လို့မဲ့မြစ်စုံစီမံကိန်းကိုဆက်ဆန်းရလိုက်တယ်ဆိုတဲ့ခေါင်းကြီးနဲ့ The Financial Times ရဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်နိုင်ငံသားယင်းနှမှုနာမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းကအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးဟာရေးကြီးတယ်လို့မြန်မာကယူဆပေးမိတခြားစွန့်ရင်စီမံကိန်းတစ်မျိုးနဲ့အစားထိုးဖို့လှုံ့ဆော်နေတဲ့အကြောင်းကချင်ပြည်နယ်မြောက်ပိုင်းမြစ်စုံရေကာတာဟာပတ်ဝန်းကျင်ထိမ့်သိမ်းရေးအပြင်ဒေသတွင်းပြည်သူတွေနဲ့ကြီးရွာတွေအပေါ်မှာကြီးမားတဲ့ထိခိုက်မှုတွေရှိစေနိုင်တယ်လို့ပြောကြားခဲ့တယ်လို့ဆိုပါတယ်။ဒီရေကာတာကိုခုချိန်မှာမလိုအပ်တဲ့အကြောင်းဦးတောင်ထွန်းကဒင်းနာနေကရင်းနှီးမြှုပ်နှံမှုညီလာခံမှာ Financial Times ကိုပြောကြားခဲ့ပြီးတရုတ်ဘက်ကရင်းနှီးငွေတွေထည့်ထားတဲ့အတွက်ကြောင့်လေဘယ်နည်းနဲ့ဖြစ်ဖြစ်ထက်လှုပ်ဆောင်လူစိတ်ရှိမှတော့အမှန်ဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ဒါပေမဲ့မှားနေတာကိုတိတိကျကျနဲ့ဆက်လို့မလားအမှန်ဖြစ်အောင်ပြင်ဆင်မလားလို့သူကမေးခွန်းထုတ်ခဲ့ပြီးမြန်မာနိုင်ငံအနေနဲ့ရေကာတာကို the Chania, Jong Sau Bibu, Dabam Ho, the Chassi Mangin Kune, a sad to Bibu, Sadagu, Lila, Nide, Lule Subari, Digada Simangin Saulumu, Shimadu Namasuda, Pinide, Cheniha, Don San Suji, Suyadwe, Nangaye, a guest Samuji, dear Pinny Bean, Dissi Mangingu, Luma, Pedin Bean, the Yoga, Saito Tabi Pite, Dola Tanshiagu, Bian Sayame, a Cheni, Sine Mari. Roman Catholic Cardinal Ponoji Charles Mongbogale, Di Gadago Piansai, Yamalu Muri, a dead Dwijo Pite, Eabri Migu, Jessie Zima Pitepi, Yamalu Puesigule, Dedan Bia, Jayao De Lupiogere Chong, The Financial Times Ma, Popia Tabari.
A good Omanekina, Dolala Tantin Sepini, American Idiot, don't know Leo Babikina, Nasinaba.
Piece
of cake.
So, Salumbanga B I E C E, Piska, bind by O F of C A K E, Kaka, Kimu, Suro, Zwakunya, Daya, Divega, Kimu, the chat, Tamam Ho, Kimu, don't pipari. Do you don't idiom, Divegale, Shinelu, Suya, Mava? Kimu, Suro, Winidui, Mingla Zoundri, Southern, a Kanadu, ma. Buying pity, they go chomine yada shide, momu pita mule, Ludwe jaita, the jazia, yet the da so. Kuku kindo logame da wingo, game mulu the botany, lobiame ludwe, a pamachive, Luleline, lobi nina mugu, yinum pura pipari, the needle, lulujine, lobida, lobiama, pamachida, they go lura go solubari. Do you know about the lo, George Gupide Umagaro?
The report for my bosses today was a piece of cake. I finished it in a few minutes.
Chinosiago, Chinodini, Sinkaza, Tingara, Lue Ma, Lue Bobia. Mini Ningi, Dumare, Chino, Bidwari, Lutivi Yavari. Umago, not count nothing to Jayao.
The report for my bosses today was a piece of cake. I finished it in a few minutes.
Kuku kindo logame da wingo, game mulu the botany. Lobiame ludwe, a pamachive, Luleline, lobi nina mugu, idiom atonia, belu biomle,
piece of cake,
lobiolu yavare, eragaro, dinim netwe, dimpia gere, idiom atome pipari.
Dolata, American idiom atono nego, the second of Akamia, Guro, Inganya, Manego, tolling in a daily light season.
ဘီတော့နားဆင်ကြမှာဖြစ်ပါတယ်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကျူးကျူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခြေခံဥပဒေပြင်ဆင်ရေးကိစ္စပါပြောမယ်ဆိုရင်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာပြီးခဲ့တဲ့ချင်းမီနယ်ခီးစဉ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားမယ်ဆိုပြီးတော့ထပ်မံပြောဆိုလိုက်ပါတယ်အဲဒါ
ော့မှာတင်သွင်းအဆိုပြုပါတယ်ဒီဆိုပြုချက်ကိုတမရော့ကအကုန်ကန့်ကွက်ပါတယ်ဒါပေမဲ့လည်းဒီအများစုအဖြစ်အနိုင်ရထားပါတယ်တကယ်တော့ဒီဖွဲ့စည်းပုံပြင်ရေးဟာ NLD အစိုးရရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုပါအခုအာဏာရပြီးတော့၃နှစ်ထဲဝင်လာတဲ့အချိန်ဒီဂတိကိုအကောင့်ထဲမပေါ်နိုင်ဖြစ်နေရတာဘာကြောင့်ပါလဲ NLD အစိုးရအတွက်ဘာတွေအခက်အခဲရှိနေပါလဲလက်ရှိနိုင်ငံရေးလက်တွေ့အခြေအနေကတော့ဒီဂတိကပေါ်ဆောင်နိုင်မဲ့ဖြစ်နိုင်ကြီးရောရှိပါရဲ့လားကျွန်တော်တို့သုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပေါင်းစနေပြီကိုအဓိကပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူခွင့်ရရှိနေကြီးမန္တလေးမြို့ကဦးသိန်းတန်းဦးဖြစ်ပါတယ်နောက်တူကတော့နိုင်ငံရေးသုံးသပ်သူဆိုင်ဆရာလည်းဖြစ်ဒင်းစားဆရာလည်းဖြစ်တဲ့ကိုတီဟာသွေးဖြစ်ပါတယ်နေ့ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ဦးသိန်းတန်းဦးကိုပထမဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်းဦးကြားပါလားကြားပါတယ
်ခင
်ဗျာโอเคဦးသိန်းတန်းဦးကြီးခုနကကျွန်တော်ပြောလို့ပဲဒီနေ့ပဲတက်တက်ဆန်ဆန်မြန်မာပြည်မှုစီဖွဲ့ချုပ်ကဖွဲ့စည်းပုံပြင်ရေးအတွက်ကော်မတီဖွဲ့တရားဖွဲ့ဖို့အစုတင်သွင်းနေပေါ့နော်လွှတ်တော်မှာတော့ကြားသွားပါပြီအဲ့တော့ဦးသိန်းတန်းဦးရဲ့အမြင်ကိုကျွန်တော်အရင်ဆုံးသိချင်တာကလွှတ်တော်ထဲမှာပြင်ဆင်နိုင်ခြေကဘယ်လောက်ထိရှိရလဲခင်ဗျအခြေအနေကဖြစ်နိုင်ခြေရောရှိရလ
ားကျွန်တော်တော့ zero option လို့ထင်တယ်ဖြစ်နိုင်ခြေမရှိဘူးဘာလို့လဲဆိုတော့ဖွဲ့စည်းပုံရှိအောင်လေပုံမှန်436ကာကြီးနဲ့ခါဦးကြီးမှာဖွဲ့စည်းပုံရှိအောင်လို့ပြင်တာပေါ့နော်အခန်းစက်နဲ့မှာပြဋ္ဌာန်းထား436ပါဝင်ပုံမှန်95ကိုပြင်ရင်တို့ရှိရင်လွှတ်တော်ထဲက၄ပုံ၃ပုံတော့ရွေးချယ်တဲ့နောက်ခါနဲ့ကုသလေကြီးထောက်ခံရရမယ်ပြင် referendum မှာ maybe မရှိဘူးထွက်ဝဲကြော်ကဆန္ဒ maybe ထောက်ခံမှာအဲ့ဒီလေးသိန်းယောက်ကာကြီးပါဘူးမှာ 95 ကိုပြင်မရခါဝိကြတော့ပြန်တဲ့ဒီ 360 ပြင်မယ်ဆိုရင်ခုနအတိုင်းပဲသူ referendum မှာမပါလားဒီရွေးချယ်တင်တော့က 93-4ဘုံသုံးဘုံတော့ကတော်တူကအဲ့လိုသဘောတူကိုဆိုတာဟာ zero option ပါပဲဖြစ်နိုင်ရေတုံညပါဆိုတော့ကြန့်ခံရေးကဘယ်သူကမလဲ တက်ဆန်ရတဲ့ဒီမှာလည်းအဲ့ဒီလို့0 option ကသဘောတူခဲ့ရတဲ့ဆိုရင်တောင်မှဒီဘုံတို့ဘုံကျောင်းမှာဖြစ်တဲ့တော့ဓမ္မရတာကုသရေတွေကတမဲလို့လားအယူတော်၎င်းပြေဝေါင်းတော်၎င်းအဲဓမ္မရတာကုသရေတွေကပေါ်ထွက်လာပါတာလေအခုမကြောက်ဘူးပြေဖို့တော့ဆစ်ဆက်သွားနိုင်တယ်အနေထားတွေရှိတဲ့အတွက်ဓမ္မရရဲ့သဘောဆန္ဒမပါဘဲနဲ့တော့ချွတ်တော်တွေမှာမဲခွဲဆုံးဖြတ်တယ်ဒီနေ့မှ
ရနိုင်မှာဟုတ်အောင်ပြန်လားလားဒီတိတ်တန့်အခုဆွေးနွေးသလိုပဲဒီအန်အဒီခေါင်းဆောင်ပိုင်းတော်များများကလည်းပြီးခဲ့တဲ့ကာလတွေမှာတုံ့တက်ပြောဆိုတာကျွန်တော်တို့ကြားလို့ရလွှတ်တော်တွေမှာလာလာမရှိဘူးဒါပေမဲ့အခုလိုမျိုးပဲဒီကနေ့လိုမျိုးပဲလွှတ်တော်တွေမှာပြင်ဆင်မှုဆိုပြီးတော့ပြန်တင်လာတဲ့သဘောကဘယ်လိုကြောက်မှာလဲခင်ဗျာအချိန်ကြီးဘယ်လိုကြောက်တုံ့တက်မိပါလဲပရိသတ်လို့ရှိရင်ဒီနေ့ မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲ2015ဝင်စဉ်တုန်းကပြီးခဲ့တဲ့ခရီးကွယ်300ထဲမှာဒီ2020ဝင်စဉ်ကိုပြင်မယ်လို့ခရီးပေးခဲ့တာရှိတယ်။အဲ့တော့ရွေးကောက်ပွဲပြီးလာတော့အဲ့ဒီခရီးကွယ်ကိုစတင်အကောင့်ထဲကိုပေါ်ဖို့ပြင်မယ်လို့ကျွန်တော်ထင်တယ်။အချိန်ကနေစတင်တာပေါ့နော်။အဲ့လိုကျွန်တော်သဘောပေါက်တယ်။
ဟုတ်ကဲ့။နောက်တစ်ချက်ကဒီဖွဲ့စည်းပုံပြင်ရေးပြင်ဥပဒေကိစ္စရက်တွေပါတကယ်တမ်းပြောမှဆိုတချို့ကဝေဖန်တာလည်းရှိတယ်။ဖွဲ့စည်းပုံပြင်ရေး NLD အနေနဲ့ကြိုးပမ်းမှုအတော်ခက်ခဲနေတယ်။ဒါပေမဲ့တချို့ဥပဒေတွေကိုပြင်လို့ရတဲ့ပြင်ဖို့တင့်တဲ့ဥပဒေတော့မှမပြင်နိုင်ဘူးဆိုတဲ့အခြေအနေမျိုးဝေဖန်တာနေရှိပါတယ်။ဥစိမ့်တောင်းရဲ့အမြင်အရသိချင်ပါလေ။
တချို့ကလည်းရှိတယ်။ဥပမာအဖြစ်ဒီကျွန်တော်တို့ ICCPR တို့ဒီအပြည်ပြည်ဆိုင်ရာဒီဒီရပ်ဖက်သဘောတူညီချက်စာချုပ်မျိုးလိုတော့မှကျွန်တော်တို့တို့အတီးပြုတ်လက်မှတ်မထိုးနိုင်ဘူးမပါနိုင်ဒါရိုက်တက်ရှိတယ်နောက်ဆိုဘယ်လိုလားတဲ့ခုရတယ်ရှိပါတယ်ဒါပေမဲ့ကျွန်တော်ထင်နေပြ NLD အစိုးရရင်ဆိုင်နေတဲ့ကြက်တော်တော်ကြီးရယ်တော့ရခိုင်ကိစ္စမှာအစိုးရအဖွဲ့ပါဘူးပတ်သက်နေပြီးတော့ဟိုတနေငံလုံးမှာဒုက္ခရောက်ကြောက်ကြနေတဲ့ဒေသမျိုးဖြစ်တယ်ဒါစီဝါကြီးကလည်းပဲတော်တော်စင်မှာတော့ကျွန်တော်တို့အကောင့်ဘက်ကိုရောက်တယ်လို့မပြောနိုင်သေးတဲ့အနေအထားမျိုးတွေပေါ့နော်ဒါလိုအနေအထားမျိုးတွေဖြစ်တော့တိုင်းပြည်အခြေအနေကလည်းဟိုမတည်ငြိမ်ဘူးအခုရခိုင်ကိစ္စတော့ဒုက္ခပေးနေတယ်အနေအထားမျိုးတွေမှာတို့တော့ပဲကိုတာမန်ဥတွေပဲကိုမလှဲ့နိုင်လို့အခုဒါကတို့တော့အာဂျင်တာတင်လိုက်တယ်လို့ကျွန်တော်စတယ်။ဒါဒီဘက်ကစပြီးတော့ခေါင်းလုံးထုတ်လိုက်တာပေါ့ဗျာ။ဖွဲ့စည်းပုံပြင်တော့မယ်ဆိုပြီးတော့အဲ့လိုကိုကျွန်တော်ဖြစ်နေ
တာ။ဟုတ်ကဲ့ခင်ဗျာဦးသေးတန်းဦးလေးလိုက်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်နောက်တစ်ချောင်းမှဒီညဉ့်ညင်းနဲ့ဆက်ဆက်ပြီးတော့ထပ်ပြီးတော့ဆွေးနွေးမေးမြန်းလိုပါရယ်။ကျွန်တော်ကုတီဟာသွေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကုတီဟာကြားပါလားခင်ဗျာ။
ဟုတ်ကဲ့
ဟုတ်ကဲ့ကိုတီဟာကုနဲ့ကဦးသေးတန်းဦးဆွေးနွေးတော့တဲ့ကြားမိမယ်ထင်ပါတယ်သူ့အမြင်ကတော့လာမယ့်ရွေးကောက်ပွဲအနေအထားရှင်းနေဦးကုန်ဒီဆုံးတာနှစ်ပြည့်အဲ့လိုအနေအထားမျိုးတွေနဲ့တိုက်ဆိုင်နေတယ်ပေါ့နော်တကယ်တမ်းသူလွတ်တော်တွေမှာပြင်နိုင်ကြီးအားနေတယ်ဖြစ်နိုင်ကြီးနေတယ်ဆိုတဲ့အမြင်ရှိပါတယ်ကိုတိခရဲ့အမြင်သိကြပါလားလွတ
်တော်တွေမှာပြည်အုပ်ကြီးပြင်လို့ဆက်တယ်လေဆိုပေမဲ့အတန်ကိုစထုတ်လိုက်တာက29ရက်နေ့သူ့ကိုလည်းလက်ချက်ခံရတယ်သူ့ကိုဆိုတာလည်းဟိုတာပြန်တော့သူမဟုတ်ဘူးသူတို့ပြည်အုပ်ကြီးတော်မှာစထုတ်အစ်စ်ပြန်ရေးပြတယ်လို့ကျွန်တော်တို့ဒီစာရထုတ်ပေါ်ခဲ့တယ်ပေါ့နော်ဦးနေတယ်လို့ပဲပြောခဲ့တယ်ဒီကျွန်တော်တို့ပြည်အုပ်ကြီးလည်းတော့တဲ့ပြင်ဖို့ကိုကျွန်တော်တို့လက်ကမ်းအတိတ်ဆုံးချတတ်ကြအောင်ပေါ့နော်အပြင်းဆုံးပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးလက်ကျစားတဲ့မိပါဒီလိုမျိုးအလေရရတဲ့ပြီးတော့30လောက်ကျွန်တော်တို့ဟိုဘာမှမပြောဘဲနဲ့ပေါ့နော်ဒီစကားဥပဒေဒီနည်းနဲ့ပတ်သက်ပြီးကျွန်တော်ခေါ်တာကပြောဘဲနဲ့နေရားနေပြီးတော့ဟာပြင်လာရတဲ့နေရာဟာဒီကမှဆူကြရဲဟိုပြင်ဖို့မပြင်ဖို့တော့ဘူးဒီတကယ်လေးတွားနေတဲ့ပုံစံပေါ့နော်အလေရတွားနေတဲ့30လောက်ကာလမှာတွားနေတဲ့ပုံစံနဲ့ချိုးခွေတစ်ခုကိုစပြီးတော့တွားရတဲ့ဆိုရဲဒီစကားကိုပြီးရဲ့ဒီကောင်ပါလေဒီအနေရတွေဒီစကားဥတွေလက်ပြကကပြင်လို့ကြိုးစားနေတာဒါလည်းဆိုပြင်လို့ပါပဲစနေနေ့တွေအချက်တွေကကျွန်တော်တို့ကမရောပါတဆဲခေါ်လာပြီးတော့ကျွန်တော်လက်ကတ်တွေထိုးပြီးစစ်တော်ကအပြည့်ကြီးကိုဆက်နေတယ်တော့ဒါကကျွန်တော်တို့ကကမရောပါအပါခေါ်လာတဲ့ပြတ်တော်မျိုးလက်ပြတွေလက်ကတ်ကြီးချက်တွေကြီးပါပဲစစ်တော်လည်းဟိုအားလုံးကြီးကြတယ်လေဒီနေ့ကြီးပေါ့ဆက်ကတော့ဘယ်လိုမှရှိမတိုးနိုင်တဲ့အပြင်အပြည့်ကလက်ကတ်ထိုးပြီးတော့ဖွဲ့ရအောင်ပါနောက်ဆုံးကြည့်နေပါလို့ရက်ပြင်းနေတာပြီးရှိရပြောအခုကမရောကလည်းဆက်ကပ်ပါပါလားမေးလားတက်ပြီးလိုက်ကြတော့မှကျွန်တော်တို့စီရီဝါနဲ့ဆက်နေလို့ပြောဒီနေရာကြီးပေါ်မှာကစစ်ကြောဥပဒေကိုပြင်ဖို့ပုံသားရတယ်မဖြစ်နိုင်တော့ဆောက်တော့ဒီမှာလည်း3လက်တာပြတ်ဆက်ကမ်းပြီးတော့ဒီမှာအဲ့ဒါကတော့ဟောက်ဆက်ရအတွက်ကိုစစ်ကြင်းနဲ့ပြလာတာသူတို့ကသူတို့ရှောက်သွားတော့မယ်အခြေရောက်ပြီးသေးပုံရအဲ့တော့စီဝါရင်းနဲ့ပြုံးလို့တာတော့သိရတယ်နောက်အခုနိုင်ငံရေးကိုလည်းပြန်ပြီးတော့ဂျောင်းပေးလာတာသိရတယ်ဆောက်ဒီချက်ကအဲ့ဒီဒီကသုံးချက်သွားခဲ့တဲ့ကျွန်တော်တို့ဒီဘေးဒီတုတ်ကိုသွားခဲ့တဲ့ဓာတ်စင်ကိုပြတ်ပြီးတော့ကျွန်တော်တို့ဆက်တဲ့ဟလာကျွန်တော်ဒီပါတီရဲ့အပြင်အနာဂတ်ပတ်ကိုကြည့်ပြီးတော့ကျွန်တော်တို့တစ်ခေါက်နဲ့ပြည်တယ်။ကျွန်မပြည်နယ်လေးနဲ့စပြီးတော့ဒီက
ကုတ္တိယလိုင်းကျသွားရခြင်းနဲ့ကုတ္တိယ ကျွန်တော်တောရှင်နေကိုအလှည့်ပြန်ပြီးချင်ပါတယ်တောရှင်တူဖြစ်တဲ့ကိုတီးလက်မှုလေးတိုင်းပေါ်မှာရှိပါတယ်ကိုတီးလက်မှုတူတူဆွေးနွေးမြန်းလို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရာဒီ2008ခြံဥတွေကိုတော့အများအားတောင်းဆိုတဲ့လူကြောက်ပါ။နော်2008ခြံဥတွေကိုပြင်ဆင်နိုင်မှပြရရင်ကျွန်တော်မြန်မာပြည်ကငြိမ်းချမ်းသာနိုင်မှာဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်တော့ဥကိုနီကိုနော်တတ်ပြလိုက်ခြင်းအဖြစ်ကျွန်တော်တိုင်းနာပြည်သူတွေဗမာပြည်သူတွေအတွက်အမှန်တမ်းနဲ့လာတဲ့ကိစ္စတစ်ခုဖြစ်နေတဲ့အတွက်2008ခြံဥတွေကိုနော်ပြင်ဆင်မယ်ဆိုရင်တော့ကျွန်တော်မြန်မာပြည်တိုးတက်ဖို့အလားအလာရှိပါတယ်ခင်ဗျ။အရေးကြီးတဲ့အချက်ကိုနော်ပြင်ဆင်ဖို့လိုပါတယ်ခင်ဗျ။အဲ
့တော့ဒီအပြင်နဲ့ဆက်ဆက်ပြီးတော့ကျွန်တော်ဥသိန်းတန်းဦးကိုပဲပြန်ပြီးတော့ဖိတ်ခေါ်လိုပါတယ်။ NLD အစိုးရကလည်းဒီဖွဲ့စည်းပုံပြင်ရေးဆိုတာကလူလူကိုဂတိကူးပဲပြုထားတဲ့ရွေးကောက်ပွဲရတဲ့နီးနေပြီးဒါကိုပြန်ပြီးတော့ဆွဲကန်ရတဲ့အနေအထားကိုပြန်ကြုံလာတဲ့အနေအထားပေါ့။ဒါပေမဲ့တစ်ဖက်မှာဒီလိုလှုပ်လိုက်တဲ့အတွက်ကြောင့်မလို့ဒီနေ့ဆိုရင်ပဲအတက်ကကုစလေထကန့်ကွက်တာကြုံနေစစ်တပ်နဲ့ပုံမတင်းမာပြီးတော့နိုင်ငံအခြေအနေကပုံမတင်းမာတဲ့ဘက်ကဥမတီသွားနိုင်ဘူးလားဥသိန်းတန်းအမြင်သိချင်ပါလေ
ကျွန်တော်ထင်တာကဇမ်ဘရော်နဲ့တစုံတရာနားလည်ကုန်ရလာလို့ပြင်နေလို့ကျွန်တော်ထင်တယ်အခုကတော့မဟုတ်ဘူးလို့ရဒေသုံးချောက်ကာကြီးနဲ့ခါကူရခုနကကျွန်တော်ပြောခဲ့တဲ့အတိုင်းပဲစစ်တပ်ဘက်ကသဘောမတူဘဲနဲ့တော့ဘယ်နည်းနဲ့မှမပြေနိုင်ဘူးဒါကြောင့်မို့ခုနကကိုတရားသေးပြောလို့ကျွန်တော်တို့ပင်လုံကသွားနေကြတာပေါ့ဗျာပင်လုံကနေသွားပြီးတော့ all inclusive ဆိုကူကစူးစမ်းနေတာသူကလည်းကျွန်တော်မြင်တာတော့ဒါကတော့သူကသူ့ရဲ့ပိုင်းပြချက်ပေါ့။ NRI ကသူ့ရဲ့ရွေးကောက်ပွဲဟိုမှာကြီးညာစရန်ရောရွေးကောက်ပွဲမှာတာဒိဋ္ဌံ300ချရတဲ့အခါမှာဒီချက်ကိုသူတို့ပြန်ဥကိုင်းတာကြီးသူကလည်းတောင်းဆိုနေပြီဆိုတော့အနေထားမျိုးနဲ့တင်းလာတာဖြစ်တယ်။ဖြစ်တော့ဟိုအကျိုးဆက်ကနှစ်မျိုးဖြစ်နေတာပေါ့နော်။တစ်မျိုးကခုနလိုပဲဟိုတင်းမာလာတယ်လို့ပြောနိုင်တယ်။ဒါပေမဲ့တစ်ဖက်ကလည်းဒီဖွဲ့စည်းပုံအခြေခံဥတွေကြီးကိုမပြင်ဘူးလို့ဘယ်သူမှမပြောဝင်ဘူးကြာနော်။ချိန်နေတဲ့ဒီအခင်းချင်းအကုန်လုံးမှာအတက်မတော်ကလည်းသူ6ချက်တဲ့2000ချက်ပေါ်ပြုံးနေပါတယ်အတိုင်းဆိုရင်ပြင်မယ်ဘယ်ဟာမှပြည့်ပြည့်စုံတာမရှိပါဘူးဒါရှာပြည့်ပြည့်စုံမှာတင်လို့မရဘူးလို့ပြောတာတော့မပြောရဘူးအဲ့လိုပဲပြန်ခိုင်းရတယ်ဒါသူတို့စချင်းဝင်လုပ်ခဲ့တာဆိုတော့ဒုတိယတစ်ချက်ရတော့ခုနကဒီကော်မတီဖွဲ့ရမျိုးကလွတ်တော်တဲ့အပြင်မှာပေါ့ဗျာပထမဦးဆုံးအဖြစ်နိုင်ငံကြီးကောင်းဆောင်ရင်ထိတ်တိုက်တွေ့ပြီးတော့တယောက်ချင်းပေါ့ဗျာဒါအတက်မတော်နဲ့ energy ဆိုရပါတယ်ကြက်ကြက်ခိုင်းလို့မလိုပါဘူးဒါသူကဟိုဟန်ပြတွေဆက်ဆက်ပါအဲ့ဒီအနေအထားမျိုးဖြစ်တဲ့အခါကျတော့အဲ့ဒီကနေပြီးတော့ခေါင်းဆောင်တို့ရှင်သူရနေပြီးတော့အုပ်စုလိုက်အုပ်စုလိုက်ကနေမှခုနကကျေပြတဲ့နိုင်ငံပါတီပါလေကော်ပိုရိတ်ကလုပ်ပြီးမှလုပ်တော်တယ်ဝင်နေတယ်အဲ့ဒီအတွက် NRI ဒီလို determination ရှိနေတယ်ဆိုတာအချက်ပြရတာဖြစ်နေတယ်အခြားတစ်ဖက်ကတော့ကိုဘက်က positive ပြန်တုံ့ပြန်လာနိုင်တဲ့အနေအထားလည်းရှိတယ်ဆိုတော့
ကိုတရားသည်ခုနကပြောသွားတဲ့စကားပြန်ဆက်ချင်ပါတယ်အဲကိုတရားပြေပြောတယ်အဒီရွက်ောက်ပွဲလည်းနီးလာပြီအဲ NRI ကသူအရင်တော့ကန်ဆွဲထားတဲ့ဟာကိုပဲပြန်ကန်လာတယ်ပြန်ကန်ပြီးတော့တင်လာတယ်ပေါ့လွတ်တော်ပေါ့နော်အဲ့တော့ထွတ်တော်တဲ့မှာပြင်ဆင်ရေးအတွက်ဆိုပြီးတော့ဖြစ်နိုင်ချေအားနည်းရဆိုပြီးတော့ရခင်ကသုံးသက်ခဲ့တာရှိပါတယ်ခင်ဗျာအခုလို့တင်ပြလာတယ်လှုပ်လာတာကတော့တကယ်တမ်းပြင်ဆင်နိုင်မှုဖြစ်နိုင်ချေလွတ်တော်ဘောင်တွေကနေဘယ်လောက်ထိရှိလို့လဲခင်ဗျာ
အစ်ကောရောဗျာတက်မတော်ကမပါဘူးတက်မတော်ကဆန္ဒမရှိဘူးပြင်လို့ပြောဆိုတာဆင်ပါတယ်ဆောင်ရင်းနဲ့ NRI အနေနဲ့တက်မတော်ကဆန္ဒမရှိဘူးဆိုတော့လည်းပဲအပြန်လဲကြိုက်ဆဲဖို့လိုအပ်လာတဲ့အချက်တွေအများကြီးရှိပါဗျာအဲ့တော့ဟိုဆရာဦးသိန်းတန်းကပြောတော့တယ်ပဲကျွန်တော်ကဒီကိစ္စကြီးကိုကျွန်တော်မေ့ထားလိုက်ရင်ကြာရင်ကျွန်တော်တို့ကဒီကောင်လက်ခံလာမယ်ဖြစ်လာမယ်ဆိုတော့ဟိုဒီလိုစီဟိုဥဆောင်လဲဟာဒီလိုစီပြည်တော်လဲဥဆောင်လဲအစိုးရတရားနေနဲ့ပါတီတရားနေနဲ့ဒီကိစ္စကိုပြန်လဲပို့ပြီးပြီးတော့ပြန်လဲရက်တီဖို့အချိန်ကာလလည်းရောက်လာတာတစ်ချက်ဖြစ်နေနောက်တစ်ခါနောက်တစ်ချက်ကပါလဲဆိုတော့ကျွန်တော်တို့ဒီတွတ်တော်ထဲမှာဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီကျွန်တော်တို့ဒီအောင်မြင်တယ်ဖြစ်စီမအောင်မြင်တယ်ဖြစ်စီတကယ်ရေးသမားတွေတာဝန်ကကျွန်တော်တို့ပမာဏကရက်တီပြီးရုပ်တုလုပ်တဲ့တာကိုတော့ဆိုဆွေးနွေးဖို့လိုတယ်အဲ့တော့ဟိုကျွန်တော်တို့ဒီစနစ်ဆိုတဲ့ကာလကမထိုးပါဘူးအချိန်ကျွန်တော်ရပါတယ်အဲ့လိုအချိန်ပြီးမှကျွန်တော်တို့ကအခါနိုင်ငံရေးဖြစ်စီလို့ပြောတော့ပြင်ပမှာတွတ်တော်ပြင်ပမှာဖြစ်တဲ့နိုင်ငံရေးဖြစ်စီတွေတော့အားနေတယ်တမတော်ကထိတိုင်းလာတိုင်းလဲအတိအကျတော့ဟိုအရေးကြီးဆုံးကတော့တွတ်တော်ပြင်ပမှုနိုင်ဖို့ရတာလေတွတ်တော်တွေကျွန်တော်တို့ပြင်ဆင်မှုကိုဥပောင်းလိုက်ပါလိမ့်မယ်ဆိုတော့အထက်ထဲမှာလည်းကော်မတီဖွဲ့ပြီးတော့အချက်အလက်တွေအခုအသေးစိတ်ကြီးရှင်းပြပေးမြင့်ခုမယ်အဲ့ဒီအရေးပြီးတော့ဒီကူကလည်းတန်တာတွေဟလာသူတို့ရဲ့အယူဆတွေလည်းကျော်လာမယ်ဆိုလို့ရှိရင်နိုင်ငံရေးကတိုင်းတိုင်းဝိုင်းဝိုင်းနဲ့အားတစုံတရာရလာတယ်ဆိုလို့ရှိရင်တက်မတော်ကလည်းကျွန်တော်တို့ဒီခေါင်းဆောင်ပိုင်းကနေပြီးတော့ဘယ်လောက်ထိတော့ပြင်မယ်ဆိုရဲဒီပတ်ဆက်မျိုးပေါ့နော်ဒီကောင်မှရှိတာလေကျွန်တော်တို့ခေါင်းဆောင်ချင်းဆွေးနွေးပြီးတော့အချက်အလက်မှာကျွန်တော်တို့ဟိုဟိုပေါ်တော့ရအောင်ပဲတော်တော်လည်းမှသူ့ရိုင်းနဲ့အဆင်မျိုးရောက်လာနိုင်တယ်မိမိပြောပါတော့ NRD အနေနဲ့လည်းတစ်ဖက်ကနေပြီးတော့သူတို့ order ရှိတာ order တစ်ဖက်ကလည်းကျွန်တော်ထင်ပါတယ်ဟိုတစ်ဖက်ကကြည့်တွေ့နေတာတကယ်ပြောတော့မလို့ဟိုကျွန်တော်တို့တိုင်းပြည်ကပြည်ရဲ့တိုင်းလည်းဟိုပြည်ပြောပြည်ပေါ့ pressure ရှိပါတယ်ဆိုတော့ဟိုတော့မြေတစ်ချက်ကတမတော်ကတကယ်တမ်းကြတော့ခြေကဥပဒေပြင်ဖို့ ူပြီးလူလာတယ်လေ။ဘာဖြစ်လို့လဲဆိုဒီအခြေခံဥပဒေကြောင့်ကိုကျွန်တော်ရခိုင်ကိစ္စမှာအဲတပ်တော်ကတာဝန်ရှိသွားပြီးတော့ကျွန်တော်တို့ ICC ကိစ္စလေးဖြစ်တာပေါ့နော်။ဟိုအမ်ဘက်ဆာဒါရှင်နဲ့သူအတည်းကကျွန်တော်တို့ဖြစ်တဲ့အားလုံးကိုတာဝန်ယူရမယ်။တော်တော်လေးနိုင်ငံတကာကကိုလိုက်ကဒီအခြေခံဥပဒေကိုထောက်ထားပြီးတော့ဟာလားအစိုးရတက်တက်စစ်တပ်ကတက်တက်လို့တွေးပြီးတော့ကျွန်တော်တို့ဒီတခိုင်ဖြစ်စင်မှာတပ်မတော်ကိုပဲဆက်ရဲကျွန်တော်တို့အရေးယူတဲ့ကိစ္စလေးဖြစ်တာ။ဒါဆိုလို့ရှိလို့ရှိလို့ရှိရင်တပ်မတော်ပို့ပြီးတော့မှအခြေခံဥပဒေကသူ့ကိုအကျိုးမပြုရပြန်သူ့ကိုတာဝန်အကြီးကြီးပေးပြီးတော့ကျွန်တော်တပ်ကအကြီးကြီးပေးထားတယ်။တကယ်ဆိုရင်တပ်မတော်ကပို့ပြီးတော့ပြင်တယ်လေ။ဆိုတော့အဲ့ဒီလိုမျိုးပေါ့နော်တပ်မတော်ကအဖြေကြီးကြောင်းအောင်အဖြေကြောင်းအောင်နိုင်ငံရေးပါလေဟိုကျွန်တော်တို့ဒီအကောင့်ဘက်ကိုပေါ့နော်သူတို့ဟိုတာဝန်ယူပြီးတော့ဒီရတဲ့ဒီပြောအခြေခံဥပဒေပြင်ရတဲ့အနေအထားကြောင့်ဒီလိုမျိုးမှာကျွန်တော်တော့တွန်းနိုင်တော့အခြေလေးတစ်ခုရောက်မယ်လို့တော့ထင်ပါတယ်။အဲဒီရကောင်းကောင်းညာလည်းအဲ့လိုမျိုးဟိုဘူဒီဟာကိုကြောင်းတာလည်းဒီတော့ပါလား
။ဟုတ်ကဲ့ဒီမတိုင်ခင်ကခုနကကိုတိကသွေးပြောသွားတဲ့အထက်မှာလွတ်တော်ပြင်ပနေစူးစမ်းကြမယ်ပေါ့။အဓိကတော့ငင်းငယ်လုပ်ငန်းစဉ်ကနေစူးစမ်းကြတာကိုကျွန်တော်သတိထားမိပါတယ်။ခုနဒီ political framework ပြင်မယ်ပြီးရင်ဖွဲ့စည်းပုံနဲ့ဆိုင်တဲ့ညီလာခံတွေအားလုံးပါဝင်နိုင်အောင်ခေါ်ပြီးတော့ပြင်မယ်ဆို။ဒါပေမဲ့အခုကဒီဘက်ငင်းငယ်လုပ်ငန်းစဉ်ကလည်းပြောမယ်ဆိုလို့ရှိရင်လေတော်လေးလက်ခက်တလဲဖြစ်နေတယ်။ကချင်ကိစ္စရောရခိုင်ကိစ္စရောအကုန်လုံးဖြစ်နေတဲ့အခါကျတော့ငင်းငယ်လုပ်ငန်းစဉ်ကလုပ်နေတဲ့ကိစ္စကအလုံးမဖြစ်တော့လို့ယူဆလို့ NLD ကလမ်းကြောင်းသွားတာလားဘလို့ယူဆပါလဲငင်းငယ်လုပ်ငန်းစဉ်ကရောအနေထားအောင်
ပေါ်ငင်းငယ်လုပ်ငန်းစဉ်ဆိုတာကတော့လေဟိုကျွန်တော် energy တခုတည်းနဲ့မကြရတဲ့ပြင်အခုကျွန်တော်ရှိလို့ရှိလို့ချင်းအဓိကကျွန်တော်တို့ဟို main actor တွေဖြစ်တဲ့ကျွန်တော်တို့ဒီဘက်ကတက်မတော်တက်ကြရဲ့ပွဲနဲ့ကျွန်တော်တို့ဒိုင်းကလည်းတက်ကြရဲ့ပွဲဒီဟာဟိုကျွန်တော်တို့အဆင်မပြေတဲ့ကိစ္စအရင်အရေးကြီးပါတယ်သူတို့အဆင်မပြေကျွန်တော်တို့သပွဲပိုင်းပေါ်ရှောက်မလာတဲ့နိုင်ငံရေးစကားတွေမပြောနိုင်ဘူးနိုင်ငံရေးစကားတွေမပြောနိုင်ဘူးဆိုရင်ကျွန်တော်တို့ကဒီအခြေခံဥပဒေထဲမှာပါဝင်တဲ့လူတွေအနေနဲ့ကျွန်တော်တို့ဒီ federal ပေါ့နော် federal clinic ကိုတည်ထောင်တဲ့အခါမှာလူအပ်တဲ့ကျွန်တော်တို့အခြေခံမူတွေချတဲ့အခါမှာအဲ့ဒီဒီချစ်တိုးပြီးတော့လက်ရှိရထားတဲ့ပို့ပြီးတော့မထမနဲ့မထမနဲ့ဆိုကျွန်တော်တို့အခြေခံဥပဒေပြင်ဖို့ဒီတော်တော်များများကျွန်တော်တို့နောက်တစ်ဖြစ်တိုးပြီးတော့ကျွန်တော်တို့ဒီဟိုကျွန်တော်တို့အပြစ်မပြုနိုင်ဘူးပေါ့ဗျာဆိုတော့ဒါတွေက delay ဖြစ်လာတယ်လက်ပြတွင်းလည်းမတည်ကြတော့ဆိုတော့ဒီပေါ်မှာအဲ့ဒီဆက်ရနေရင်ကျွန်တော်တို့ကဟိုအခုလည်းကြားယူပါတယ်ဒီလူတွေကျွန်တော်တို့ဒီအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့ဒီဒီတော့ပဲဟိုကပ်ဘေးတစ်ခုတွေနဲ့អော်ခဲ့ပြီပဲဒီကိစ္စကိုအခုကလည်းရှင်းထားရတော်မျိုးဖြစ်နေတယ်ဆိုတော့ဒီလေးချစ်တဲ့တွဲထားတဲ့အတွက်ကြောင့်လည်းလူတွေရဲ့ခြင်းထဲမှာဟိုတက်တဲ့ရောက်မလာဘူးဗျာဆိုတော့ဒီလေးချစ်တဲ့ကြီးကကာဝယ်နေတဲ့ကျွန်တော်အခြေခံဥပဒေပြင်ဆင်လမ်းကြောင်းကိုပွဲဝတ်နေတဲ့ဘက်မှာဆိုတော့လူတွေအားမလို့ပါအားမရဖြစ်မှုတွေကလည်းရှိလာတယ်ဆိုတော့ကျွန်တော်2018ဒီကျွန်တော်ဓာတ်ရည်ရောက်ပွဲမှာကျွန်တော်တို့အထိမှားတာလည်းရှိတဲ့ခါကျတော့သူတို့တွေပြည်သူလူထုရှင်တွေတိုက်ရိုက်ရောက်နိုင်တဲ့နိုင်ငံရေးစိတ်ချမှုတွေတို့ကိုလိုအပ်လာတယ်လို့ယူဆလာပေကြတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဖြစ်တော်ထဲမှာ NLD ကနေပြီးတော့ကျွန်တော်အခုလိုလမ်းကြောင်းတစ်ခုဖြစ်ပြီးကျွန်တော်တို့ဒီလူထုဒီလေတာတိအောင်ပေါ့ဒီခြေကဥပဒေလမ်းကြောင်းကိုလည်းနိုင်ငံရေးကျွန်တော်တို့ဒီဟိုအနေနဲ့ပေါ့ performance ကုလေလောက်တာလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့ဒါကိုပဲကျွန်တော်ကုသင်းတန်းကိုမေးချင်ပါတယ်အခုဒီကနေ့အဆိုတင်သွင်းထားတဲ့ကိစ္စဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လွှတ်တော်ကိုတင်သွင်းထားကိစ္စကခုနကဆွေးနွေးခဲ့ကြသလိုရွေးကောက်ပွဲကတိကဝေဖြစ်နေလို့ရွေးကောက်ပွဲလည်းနီးလာပြီဖြစ်တဲ့ခါကျတော့ဒါကလုတ်ပြတဲ့တခုပဲလားတကယ်တမ်း NLD ကိုလိုက်ကနှစ်နှစ်ကကမစ်မန့်ရှိရှိနဲ့ပြင်မယ်ဆိုတဲ့စိတ်ဆန္ဒနဲ့လုပ်တယ်လို့ယူဆပါလားကိုဦးသိန်းသားကအမြင်သိချင်ပါလေ။န
ှစ်မျိုးစလုံးလို့ထင်နေရ။နှစ်မျိုးစလုံးထင်ပါလေ။တစ်ဖက်ကလည်း NLD ကရုပ်ောက်ပဲပြင်းတဲ့တတိကွေဖြစ်တယ်။နော်ဒါအဲ့ဒါကိုသူတို့ပဲနှလုံးနဲ့ရောက်သွားအောင်သူတို့ပြေးတဲ့စီးဖြည်းစည်းကိုချိန်လဲကြတယ်။ယူဆပုံရတယ်။တစ်ဖက်ကလည်းသူတို့ကွန်မစ်မန့်ရှိပါလေ။ဒီ energy ခေါင်းဆောင်တွေအကုန်လုံးကရေလေးလုံးလူလူကျတော့ဘုံကြီးကပေါက်ပွားလာတဲ့သူတွေပဲဒါဒီမှာဒီဆရာရှင်စနစ်ရဲ့ပြည်စည်းနှုတ်ဆက်မှုကိုအကြီးကျယ်ခံခဲ့ရတဲ့သူတွေပဲလူလူအတွက်2008ပေါ်စီဘုံကဘယ်လိုဟန်တာမျိုးဆိုတာသူတို့စိတ်ဆုံးကတည့်ရတယ်သူတို့ပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီရွေးကောက်ပွဲတက်တဲ့မှုပဲနဲ့ politically ပေါ်ရလက်ရှိဖြစ်နေတဲ့အတိုင်းပြည်နေတာအရာ energy အစိုးရဟာခံစစ်ကြီးပဲဖြစ်နေတယ်စီးပွားရေးမှာပဲဖြစ်ဖြစ်နိုင်ငံရေးမှာပဲဖြစ်ဖြစ်တဲ့အကုန်စမ်းသင်ရတပွေးလိုက်ဖြူကြည့်နေရချီရနေပြီးတော့ပေါ်လုံးတကားနဲ့ပြောရင်အကောင့်တာအတက်ပေါ့ပြင်လုံးမှာလည်းပဲကျွန်တော်ကစီမလို့နောက်မစုဘူးနောက်တောင်နေနေဆိုတော့အဲ့တော့ဒီကျိုးကျော်တန်းကိုကန်ပြီးတော့ဒီပန်းပြတ်ချက်နဲ့သူတို့သွားတဲ့ဆိုရင်သူတို့ကိုအဟာတာတန်းလုံးတဲ့သူတွေအကုန်ပွင့်ကြပါအဲ့တော့စကောင်းကြီးဖွဲ့စည်းပုံဆရာမကြီးမပြီးခင်တာဘာလို့လဲနော်ဒါကနိုင်ငံကြီးနိုင်ငံကြီး political game ညာနော်အဲ့ဒါပြာက energy က tactics တင်လိုက်တာဖြစ်တယ်ဒါရရတဲ့အကျိုးများဆိုတာလေနော်လက်စုပ်လက်ကန်ချတယ်ဒါလုံးကသဘောတူကျွန်တော်တို့ပြင်မမယ်ဆိုကြချင်ပါရတယ်ဒီလိုတဲ့နိုင်ငံကရဲ့ဆောက်ခါမှုနဲ့ရမယ်။နောက်သူတို့ကသရဝဲမှာအကောင့်ကြီးကဆောင်းမှုလာပြီးလဲအောင်တယ်။အခုကဟုတ်ခဲ့ပါတယ်။ဘသူပြောဝင်တယ်လေ။တောင်းကြီးပေါ်စီမှုကဘာမှအကောင့်တုံးပြောတာဒီချို့တော့ရှိပါတယ်။အာကောင်မှာ15နှစ်တောင်ကြီးကတောင်းနေဆိုပြီးဒီလိုအခြေအနေမှာတောင်းကြီးပေါ်စီကိုညီတာရှိရင်ဒါဒီနေ့တည်ထောင်ပြန်လာတယ်လို့ထွက်ကြတဲ့လူကအချို့ရှိလို့ရမယ်လို့ထင်တယ်။အဲ့ဒီချိန်မှာ NRE ရဲ့ပေါ်စီမှုချက်အုပ်ကြီးမှုလုပ်တဲ့လှုပ်ရှားမှုကိုစတင်ကန့်ကွက်ပြန်တယ်ဗျာ။
ပြည်သူရဲ့တကယ်အမြဲဓမ္မသားနဲ့ပြည်သူမလို့မဟုတ်တာဘူးစက်ကွင်းနဲ့ကြမှာပဲ
အဲ့
အဲ့ဒီအတွက်ကျွန်တော်ဆက်လုပ်တယ်လို့ထင်တယ်
အဲ့တော့ကျွန်တော်ကိုတီဟာကိုပဲမိကြပါတယ်အခု NLD ရဲ့ကျိုးစားပထမဆုံးခြေလှမ်းစပြီးတော့ဖွဲ့စည်းပုံတွေပြင်ဆင်မှုကြိုးပမ်းချက်ကခုနပြောတက်နေတော့တင်းနေမှာတော့လက်တလို့တော့တွေ့နေရပြီအဲ့တော့ဒီကမတည်ငြိမ်မှုတွေတင်းမာမှုတွေပူတိုးလာမှာပြည်လဲလမ်းစာကိုဥတီတကယ်ပဲဥတီနိုင်အောင်လုပ်နိုင်ပါမလားကိုတီဟာသူရဲ့အမြင်ကိုသိကြပါလားခင်ဗျာ
ကျွန်တော်ဒါတော့နှစ်ဖက်ဖွဲ့စည်းပုံတော့နှစ်ဖက်ဒီကံမတော်နေရောကျွန်တော် NLD တွေရောကျွန်တော်ဟိုစိနေနေနေကျွန်တော်တို့တွားလိုက်မလို့ဆိုနေတာဘာလို့လဲဆိုတော့ကျွန်တော်လည်းဒီစိမ်းပွဲကို live ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးတက်မလို့ကကိုယ်စီရဲမတက်ရက်ပြီးတောက်ွက်တဲ့အချိန်မှာဒီလိုမျိုးခံစားမှုရှိတယ်ပေါ့နော်ဟိုတော့ကိုတားနေကိုပြောသွားတယ်လို့ပဲရှေ့လျှောက်ကျွန်တော်တို့ပုတ်တိုက်မှုတွေနဲ့အဲဒါဖိတ်ကန့်ကျမှုတွေနဲ့ကျွန်တော်တို့ဒီ instability ပေါ့နော်မပြေနိုင်ဘူးခံစားရတဲ့ဟာမျိုးကိုကျွန်တော်တို့တော့ရောက်တော့မလားဆိုပြီးကျွန်တော်သိပြီပါပေါ့ဒါတော့လည်းအဲ့ဒီအပြီးတဲ့အချိန်မှာကျွန်တော်တက်မလို့ကကိုယ်စီရဲအဲ့တော့ဟို interview တွေပါပြန်လာထားရဲဒါမှကျွန်တော်ဘာသွားသတိထားမိလဲဆိုတော့ဒီအခြေခံဥပဒေပြင်ရေးကိုကျွန်တော်တို့ကအလားဒီကြမ်းတော့ကမင်းကိုမင်းရဲ့ကိုသူကလည်းတရားဥပဒေကျွန်တော်ပြင်ပြီးတော့မြင်တာမဟုတ်ဘူးလက်တော်လုံးမျိုးပဲမြင်တာပါဆိုပြောလာတယ်ဆိုတော့ကျွန်တော်သတိပြင်ရတာဆိုပြောရမှာဆိုရှင်တက္ကသိုလ်ကြီးကလည်း2015ရွေးကောက်ပွဲတော့ကအလားဟိုသူ့ရဲ့ကျွန်တော်တို့ရွေးကောက်ပွဲသတိပြုတဲ့မှာကျွန်တော်ရေးရေးအရာရေးရေးလုပ်ငန်းစဉ်တွေကလိုအပ်လာရင်တရားဥပဒေပြင်မယ်လို့ပြောတယ်ကျွန်တော်ပြောချင်တာကတရားဥပဒေပြင်ရလူတိုင်းပြောတယ်ကျွန်တော်တက္ကသိုလ်ကြီးလည်းပြောတယ်တက္ကသိုလ်လည်းပြောဆိုဒီချက်ကတော့ကျွန်တော်ဆိုတဲ့တစ်ဖက်ကိုပြတ်တာမဖြစ်သေးဘူးဖြစ်တယ်တော့လုံလီလုံခံတိုင်းမသူတာကိုတာပိုင်းမှာကျွန်တော်တို့ဒီတွန်းတက်မှုတွေရှိလာတယ်နည်းနည်းလေးဖြစ်ပါတ
ယ်ဟုတ်ကဲ့ကျွန်တော်ဦးသိန်းတန်းဦးကိုနောက်ဆုံးမေးချင်ပါတယ်ဒီကိစ္စပါပဲအခု NLD ကစစ်တပ်နဲ့တကယ်တော့ညှိရမယ့်ကိစ္စပေါ့တက်မလို့ကိုယ်စီရီကလည်းပြောတယ်သူတို့ဖွဲ့စည်းပုံပြင်ဖို့အတွက်သူတို့မှလည်းလူလာချက်ရှိတယ်ဆိုတော့တကယ်တော့ common ground တက်တဲ့ NLD ဂျားထဲမှာရှာနိုင်တဲ့အနေအထားကိုရှိပါလားခင်ဗျဖွဲ့စည်းပုံပြင်ရင်လည်းပတ်သက်လို့ပ
ါဖွဲ့စည်းပုံပြင်ရင်ကိုတွန်းပို့နေတဲ့အချက်လက်တွေတော့ရှိခဲ့ကြ common ground ဆိုတော့သူကတကယ်တော့ဟိုတက်ကဒီဦးဆောင်ချက်ကင်ထားရင်တော့ဘယ်နည်းမှပြင်လို့မရပါဘူးဒီထဲမှာပြင်ဖို့ဆိုတော့ကျွန်တော်ပြောတဲ့အတိုင်းသဘောတူညီမှုမရှိဘူးဆိုရင်ပြင်လို့မရဘူးပြင်းပြင်းနဲ့ဆိုနှစ်ဖက်ညီလာရမယ်အနေထားပဲရှိတယ်။ဒုအားဖြင့်နိုင်ငံတကာကပေါ်ပေါက်နေတဲ့အခြေအနေကတကယ်ကြီးမားတဲ့အကျတည်းလား။အဲ့ဒီကြီးမားတဲ့အကျတည်းတွေဆိုတော့ကျွန်တော်တို့ဒီနေ့မှာညီညီကိုသုံးပုံနဲ့ကျွန်တော်ထင်တယ်။ဘလို့လဲမချောက်ပါတဲ့ ICC ကိစ္စ၊ရခိုင်ကိစ္စ၊အခုမြေဆုံကိစ္စနောက်တစ်ခါခုနကလိုပင်လုံးမှာညီညာရင်းနဲ့အပေါင်းထဲမှာပုံနိုင်တဲ့အတွက်ဒီကြီးက conference လို့ပြောရတယ်။ဒီလိုကနေပြီးတော့အကျဉ်းသဘာဝနိုင်ငံပြီးကြလို့ပြောရတာဖြစ်တာ။အဲ့ဒီကစိုးရိမ်ကြီးမှတ်တွေဖြစ်တော့ပြည်တွင်းရှိတဲ့လူတွေကညီညီနဲ့တုံ့နှံ
ဟုတ်ကဲ့
ဒီစားတာတုံးအားတစ်ခုဖြစ်လာနိုင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချိန်ဆစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးနဲ့ကုတ္တရာသွေးနှစ်ဦးစလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ဆက်လုပ်ပေးပါအ
ဲ့ဒါကတော့ကုတ္တာညုံဦးစီစဉ်တက်ဆက်တဲ့အင်္ဂါညဒဲလီလိုက်အစီအစဉ်ကိုထပ်မံထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပါလိမ့်မယ်
ဗင်နီဇွဲလာနိုင်ငံရဲ့တိုက်ခိုက်ခေါင်းဆောင်ဟွမ်ကိုဝေတိုကိုနိုင်ငံတွင်းကနေထွက်ခွာခွင့်မပေးဖို့အတွက်ဗင်နီဇွဲလာအစိုးရရှေ့နေချုပ်ကပြောကြားခဲ့တဲ့နောက်ဒီလိုလှုပ်ဆောင်မှုအတွက်နောက်ဆက်တွဲကြီးမားတဲ့အကျိုးဆက်တွေငင်ဆိုင်နိုင်ရတယ်လို့အမေရိကန်မျိုးသားလူချင်းအချံပေးဂျွန်ဘိုလ်တန်ကဗင်နီဇွဲလာအစိုးရရှေ့နေချုပ်ကိုတတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ဟာဘယ်တော့ကနေမှမတူအောင်အန္တရာယ်ရှိနေတယ်လို့အမေရိကန်ထောက်လှမ်းအကြီးအကဲတွေကတတိပေးလိုက်ပါတယ်အမေရိကန်ရဲ့ဩဇာကျဆင်းလာနေတယ်လို့သူ့မဟာမိတ်တွေဆုံးရှုံးရတာနဲ့တချိန်ကနိုင်ငံကိုအနိုင်မရှိအောင်ထိမ့်ပြတဲ့အဓိကအကြံပေးအဖွဲ့ရဲ့အဆင့်တန်းကွဲပြောက်နေတာတွေကိုမြင်နေရတာဟာနိုင်ငံအတွက်အနည်းကြီးတယ်လို့သတိပေးကြတာဖြစ်ပါတယ်။အမျိုးသားထောက်လိုင်းအကြီးကဲ Dan Coach နဲ့ American ထောက်လိုင်းအဖွဲ့အကြီး၅ဘွဲ့ကခေါင်းဆောင်တွေကကမ္ဘာတဝန်းချင်းကြောင့်မှုများဆိုင်ရာနှစ်ပတ်လည်အစည်းအဝေးခန်းစားဖြစ်နေသူတို့ရဲ့တွေ့ရှိချက်တွေကိုအင်္ဂါနေ့ကအထက်လွှတ်တော်ထောက်လိုင်းကော်မတီကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒန်ကော့ချ်ကအမေရိကန်ပြည်ထောင်စုဟာရုရှားတရုတ်မြောက်ကိုရီးယားနဲ့အီရန်ပါဝင်တဲ့လေးနိုင်ငံရဲ့ချင်းချောက်မှုတွေပေါင်းစုထားတဲ့စုပေါင်းစင်ခေါ်မှုတွေကိုရင်ဆိုင်နေရတယ်လို့ပြောပါတယ်။ဒါအပြင်အကြမ်းဖက်သမားတွေ၊ရာဇဝတ်ကိုင်းခွင်ရက်တွေ၊အဟုန်နဲ့တိုးတက်နေတဲ့ခေတ်မီနည်းပညာတွေ၊ရာသီဥတုပြောင်းလဲမှုနဲ့ရွှေပြောင်းအခြေချမှုတွေလိုနိုင်ငံလိုက်မဟုတ်တဲ့ချင်းချောက်မှုတွေနဲ့ပါရင်ဆိုင်နေရတယ်လို့ပြောပါတယ်။အချင်းပြင်းနဲ့မြစ်ဆောင်ဒေသမှာတိဆောက်မဲ့အငင်းပွားဝယ်ရေရမျက်စစ်စီမံကိန်းနဲ့ပတ်သက်ပြီးရှေ့ဆက်မတိုးပဲရပ်ဆိုင်းဖြစ်ဖို့အတွက်ကက်သလစ်ခရိယန်ယဟန်မတ်ကာဒီနယ်ချားလ်စ်ဘုကဇန်နဝါရီလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ
်။နောက်ဆုံးနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။ခုနှစ်ပိုင်းစီစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးတော့တမိုင်းဆိုင်ရာအင်ဂျင်နီယာကဒေါ်စမစ်ဖြစ်ပါတယ်။ဗီဒီယိုကိုနားဆင်အားပေးအတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကြော်အောင်ပါ။Thank you.
This program has come to you from the Voice of America, Washington.